Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA ရဲ့2018ခုနှစ်နိုဝင်ဘာလ9ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ24 40 51တို့ကနေစတင်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာ5ပါတက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်သွားမှာပါ
ကျွန်မကတော့ဆုမြတ်ပါပါရှင်အမေရိကန်ပြည်ထောင်စုမှာကျင်းပနေတဲ့တက်တန်းဝက်ရွေးကောက်ပွဲတွေမှာတချို့ဒေသတွေကမဲယုံတွေကတော့စတင်ပိတ်နေပါပြီလူသေးအလောင်းတွေကိုအစုလိုက်အပြုံလိုက်မြှုပ်နှံထားတဲ့တွင်းပေါင်း200ကျော်ကိုအီရတ်နိုင်ငံမှာတွေ့ရှိခဲ့ပါတယ်အခုလိုမျိုးထိတ်တန့်ရောက်နေတဲ့သတင်းတွေကိုတော့ဒေါက်ခေမျိုးသက်နဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအမေရိကန်ရဲ့တက်တန်းဝက်ရွေးကောက်ပွဲမှာမြန်မာနယ်ဝါအမေရိကန်နိုင်ငံသားတွေကဘယ်လိုမဲပေးကြပါသလဲ
သူတို့ချင်းမှာမဲပေးလို့အများနေပြီ။ပေနေရအတိအကျတော့မသိဘူးပေါ့။ပေးမယ်လို့အများကြီးရှိပါတယ်။ဒီဘဝပြည့်လာတဲ့လူမှလည်းအားလုံးတော့မတူကြဘူးပေါ့နော်။တချို့က
ဒီကြောင့်သတင်းတွေပြီးမှတင်ဆက်ဖို့ရှိပါတယ်ခင်ဗျာ။ဒီလိုအမေရိကန်ရဲ့ဒီတက်တန်းဝက်ရွေးကောက်ပွဲကဒီသမ္မတဒိုနယ်ထရန့်ရဲ့နောက်ထပ်ကြံနေသေးတဲ့အုပ်ချုပ်မှုတက်တန်းနှစ်နှစ်ကာလအပေါ်မှာဘယ်လိုအကျိုးသက်ရောက်မှုရှိသလဲဆိုတာကိုလည်းနားဆင်ရမှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ပြန်ပို့ရေးကိစ္စမှာဒီရဟိလီကဘာရီကန့်ကွက်နေတယ်လဲဆိုတဲ့အကြောင်းတွေကိုလည်းတင်ဆက်အောင်ပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါအောင်ဗျာ
။အမေရိကန်ပြည်ထောင်စုမှာကျင်းပနေတဲ့တက်တန်းဘွဲ့ရွေးကောက်ပွဲမှာတချို့နေရာတွေကမဲယုံတွေမကြခင်ကပဲပိတ်သွားတဲ့အတွက်ရလက်တွေတဖြည်းဖြည်းထွက်ပေါ်လာတော့မှာဖြစ်ပါတယ်။အောက်လွှတ်တော်အမတ်နေရာ435နေရာလုံးနဲ့အထက်လွှတ်တော်ကအမတ်နေရာတရာတွေက35နေရာအပြင်ပြည်နယ်36ခုအတွက်အုပ်ချုပ်ရေးမှုတွေရွေးချယ်နေတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကစလို့ကြိုတင်မဲပေးမှုတွေစတင်ခဲ့တာမှမဲပေးသူစံချိန်တင်အောင်များပြားခဲ့တယ်လို့အင်္ဂါနေ့မှလည်းမဲထည့်သူအရေးအတွက်များမယ်လို့ခန့်မှန်းထားကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့နေအိမ်လိပ်စာရှိရာနယူးယောက်ပြည်နယ်အတွက်အဝေးရောက်မဲပေးခဲ့တယ်လို့အင်ဗျူတော်ပြောခွင့်ရသူကပြောပါတယ်။အခုတက်တန်းဝက်ရွေးကောက်ပွဲတွေဟာသမ္မတထရမ့်အပေါ်ပြည်သူထောက်ခံမှုကိုစမ်းစစ်တဲ့ဆန္ဒခံယူပွဲအဖြစ်လဲမဲဆန္ဒရှင်အများစုကမြင်နေကြပါတယ်။လက်ရှိလွှတ်တော်နှစ်ရက်လုံးမှာ Republican အမတ်တွေကအများစုနေရာရထားပါတယ်။အောက်လွှတ်တော်မှာ Democrat တွေလွှမ်းမိုးနိုင်ဖို့လက်ရှိထက်ကိုအမတ်နေရာ23နေရာထပ်ပြီးတော့နိုင်ဖို့လိုပါတယ်။အထက်လွှတ်တော်မှာတော့နောက်ထပ်2နေရာထပ်နိုင်ဖို့လိုပါတယ်။အထက်လွှတ်တော်ကို Republican တွေကဆက်ပြီးတော့လွှမ်းမိုးထားလိမ့်မယ်လို့အကဲခတ်တွေကသုံးသပ်နေကြပါတယ်။အဓိကစောင့်ကြည့်ရမယ့်နေရာတွေထဲမှာပထမဆုံးလူမဲအမျိုးသမီးအမေရိကန်ပြည်နယ်အုပ်ချုပ်ရေးမှုအဖြစ်နဲ့ဒီမိုကရက်ပါတီကစတေစီအဘရမ်စ်ဝင်ပြိုင်နေတဲ့ဂျော်ဂျီယာပြည်နယ်လည်းပါဝင်ပါတယ်
။နိုင်ငံရခြားဂျောင်းဝင်နှောက်ရှက်မှုနဲ့ပတ်သက်ပြီးတော့စိုးရိမ်မကင်းဖြစ်မှုတွေရှိခဲ့ပေမဲ့2018အမေရိကန်တက်တန်းဝက်ရွေးကောက်ပွဲတွေကိုအင်္ဂါနေ့မနက်ပိုင်းမှာစတင်ကျင်းပခဲ့ရမှာထူးခြားတဲ့ဖြစ်ရပ်တွေမတွေ့ရဘဲဘဝအစိုးရရဲ့လိလစောင့်ကြည့်မှုတွေအရဆိုရင်ဟန်တာနှောက်ရှက်ဖို့စူးစမ်းမှုတွေမတွေ့ရဘူးလို့ပြောပါတယ်။ရွေးကောက်ပွဲမဲယုံတွေမပိတ်သေးတဲ့အတွက်ကြောင့်ကြိုတင်ခန့်မှန်းရခဲ့ပေမဲ့ဒီရွေးကောက်ပွဲရဲ့ရလဟာနိုင်ငံအတွက်နောင်လာမယ့်နှစ်နှစ်အတွက်ဥတည်သွားမဲ့လမ်းကြောင်းကိုပုံဖော်ပေးရရောက်စီမှာဖြစ်ပါတယ်။ရုရှားဒါမှမဟုတ်တခြားနိုင်ငံတွေကအင်တာနက်ကနေတဆင့်ရွေးကောက်ပွဲစနစ်တွေကိုဟန်တာနှောက်ယှက်မယ်ဆိုရဲစိုးရိမ်မှုတွေနဲ့ပတ်သက်ပြီးတော့ဘာမှလက်တွေ့ဖြစ်လာတာတော့မတွေ့ရသေးပါဘူး။အမေရိကန်နိုင်ငံတဝန်းမဲယုံပေါင်း3,000,000,000လုံးမှာမဲတွေကိုအဟန့်အတားမရှိကြီးမားတဲ့အခက်အခဲမရှိဘဲနဲ့မဲဆန္ဒရှင်တွေမဲပေးနိုင်ခဲ့ကြတာဖြစ်ပါတယ်။အင်ကာနဲ့ကျင်းပတဲ့ရွေးကောက်ပွဲကိုနှောက်ယှက်တဲ့ညီနိုင်ကြံစီလှုပ်ရှားမှုအရေးလက္ခဏာကိုထောင်လိုင်းရေးဌာနတွေအနေနဲ့မတွေ့ရခဲ့ရဘူးလို့အမိမြေလုံခြုံရေးဌာနအစိုးရအရာရှိကြီးတူကပြောပါတယ်ဒီအတော်တွင်မှာပဲရွေးကောက်ပွဲမဲယုံတွေမှာမဲပေးခဲ့ကြသူတွေများခဲ့ပြီးတချို့မဲပေးတဲ့ဆက်တွေပြက်ခဲ့တာရှိပေမဲ့အထူးသဖြင့်ဂျော်ဂျီယာပြည်နယ်မှာတော့ပြဿနာအများဆုံးဖြစ်ပွားခဲ့တယ်လို့လည်းသိရပါတယ
်လူသေးအလောင်းတွေအစုလိုက်အပြုံလိုက်မြုပ်နှံထားတဲ့တွင်းပေါင်း200ကျော်ကိုအီရတ်နိုင်ငံမှာတွေ့ရှိခဲ့ပြီးတော့ IS စစ်သွေးကြော်ရဲ့လက်ချက်နဲ့တေဆုံးခဲ့သူတွေဖြစ်တယ်လို့ယုံကြည်ရကြောင်းကုလသမဂ္ဂကအင်ကာနေတုန်းကပြောကြားလိုက်ပါတယ်။အီရတ်အာဏာပိုင်တွေနဲ့ဒီအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့တရင်အချက်လက်တွေအပေါ်အခြေခံပြီးတော့တွင်းတွေထဲမှာအလောင်းစုစုပေါင်း6,000ကနေပြီး12,000အထိရှိနိုင်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးယုံနဲ့အီရတ်ဆိုင်ရာကုလသမဂ္ဂအကူအညီပေးရေးအဖွဲ့တို့ကအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။အလောင်းတွေစုပေါင်းမြုပ်ထားတဲ့နေရာတွေနောက်ထပ်တွေ့နိုင်သေးတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ IS စစ်သွေးကြွတွေကျူးလွန်ခဲ့တဲ့ရက်စက်မှုတွေကိုတရားမျှတစွာစီရင်နိုင်ဖို့အလောင်းတွေတွေ့ရှိတဲ့တွင်းတွေကိုမပြောက်ပြက်အောင်ထားနိုင်ဖို့အရေးကြီးတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးယုံပြောခွင့်ရသူကပြောပါတယ်အလောင်းတွေစုပေါင်းမြုပ်ထားတဲ့တွင်းစုစုပေါင်းရဲ့တဝက်နီးပါးကို911မှာတွေ့ရှိခဲ့တာဖြစ်ပြီးတော့အဲ့ဒီမှာ2014ခုနှစ်ကပထမဆုံးဒီအလောင်းတွေနဲ့တွင်းကိုစတင်တွေ့ရှိခဲ့တာဖြစ်ပါတယ်
တောင်ဆူရနိုင်ငံမှာအသက်16နှစ်အရွယ်မိန်းကလေးတွေကိုလက်ထပ်ဖို့အတွက်အွန်လိုင်းကနေလေလံပစ်ခွင့်ပေးထားတာကိုပိတ်ပင်ပစ်ဖို့အမျိုးသမီးရှင်တွေကတောင်ဆူရန်အစိုးရကိုတိုက်တွန်းနေပါတယ်ဒီလိုအမျိုးသမီးတွေကိုလေလံပစ်တာဟာတုံ့လောက်ချောက်ချဖို့ကောင်းသလိုဝမ်းနည်းဖွယ်လည်းကောင်းတယ်လို့တောင်ဆူရန်ရဲ့အမျိုးသမီးရှင်များမဟာမိတ်အဖွဲ့ကယာယီအမှုဆောင်ဒါရိုက်တာမော်နီကာအက်ထူးကပြောပါတယ်ဒီလောက်ရဟာလူခွင့်ရေးကိုအကြီးအကျယ်ချိုးဖောက်တာဖြစ်တယ်လို့မိန်းကလေးငယ်ရဲ့ရပိုင်ခွင့်တွေကိုပါချိုးဖောက်တာဖြစ်ကြောင်းလည်းပြောပါတယ်။ဒါဟာမိန်းကလေးငယ်တွေကိုပညာသင်ကြားခွင့်ဆုံးရှုံးစေုံတင်တာမကပဲသူတို့ရဲ့အနာဂတ်အခွင့်အလမ်းတွေကိုပါကန့်သတ်မှုတွေဖြစ်လာစေတယ်လို့ဆိုပါတယ်။ဒါကြောင့်ဒါဟာအကြမ်းဖက်မှုတွေဒါအပြင်ဒါဟာအကြမ်းဖက်မှုတွေကိုတိုးလာစေတဲ့အပြင်မိန်းကလေးငယ်ရဲ့အကြမ်းမာရေးကိုထိခိုက်စေနိုင်ပြီးသူတို့လေးတွေရဲ့ရွေးချယ်ပိုင်ခွင့်တွေကိုလည်းဆုံးရှုံးရစေတယ်လို့အထူးက VOA ကိုပြောကြခဲ့ပါတယ
် VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်နိုဗ ెంబ ာလ9ရက်နေ့ဗုဒ္ဓဟူးနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေတဲ့ရိုဟင်ဂျာတွေကိုနိုဗ ెంబ ာလတဲ့မြန်မာနိုင်ငံကိုစတင်ပို့မယ့်အစီအစဉ်ကိုဆက်မလုပ်ဖို့အတွက်မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာစုံစမ်းရေးမှူးရန်ဟင်းလီကဘင်္ဂလားဒေ့ရှ်ကိုတိုက်တွန်းလိုက်ပါတယ်နိုဗ ెంబ ာလလယ်ကစပြီးတော့ရိုဟင်ဂျာတွေကိုရခိုင်ပြည်နယ်ပို့ဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကမှအောက်တိုဘာလ30ရက်နေ့ကသဘောတူခဲ့ကြတာပါဒါပေမဲ့အခုအချိန်တွေကရိုဟင်ဂျာတွေမြန်မာနိုင်ငံဘက်ကိုပြန်ဖို့မတင့်တော်သေးဘူးလို့စုံစမ်းရေးမှူးရန်ဟင်းလီကအကြေညာချက်ထုတ်ပြန်ခဲ့တာပါရိုဟင်ဂျာတွေအနေနဲ့ဖိနှိပ်မှုတွေဆိုးဝါးတဲ့အကြမ်းဖက်မှုတွေနောက်ထပ်မခံရစေဘူးဆိုတဲ့အာမခံချက်မြန်မာအစိုးရကမပေးနိုင်ခဲ့ဘူးလို့သူကပြောပါတယ်။နိုင်ငံသားဖြစ်ခွင့်ရရေးအပအဝင်ပဋိပက္ခတွေဖြစ်ရတဲ့ဇင်းမြစ်အကြောင်းရင်းတွေကိုအရင်ဖြေရှင်းဖို့လိုတယ်လို့ကြေညာချက်ထဲမှာထောက်ပြထားပါတယ်။2019ခုနှစ်ဩဂတ်လနောက်ပိုင်းကစလို့စစ်တပ်ရဲ့နည်းမျဉ်းရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားခဲ့ကြတာပါ။မြန်မာနိုင်ငံကရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုတွေအတွက် Facebook လူမှုကွန်ရက်ရဲ့တာဝန်မကင်းဘူးလို့ Facebook ကဝန်ခံတဲ့နေ့မှာပဲ Miss Yan Healy ရဲ့ကြေညာချက်ထွက်ပေါ်လာခဲ့တာပါမြန်မာနိုင်ငံမှာဒီသဘောထားကွဲမှုတွေအကြမ်းဖက်မှုတွေဖြစ်အောင်လို့ Facebook ကိုတုံးပြီးတော့လှုံ့ဆော်မှုတွေကိုမတားဆီးနိုင်ခဲ့ဘူးလို့ Facebook ရဲ့မူဝါဒရေးရာမန်နေဂျာ Alex Warof က Facebook blog ပေါ်မှာဝန်ခံရေးသားခဲ့ပါတယ်
Coca-Cola, Cap, Mastercard နဲ့ Turkey လေကြောင်းလိုင်းအပါအဝင်နာမည်ကြီးစီးပွားရေးကုမ္ပဏီကြီးတွေကကိုယ်စားလှယ်တွေဟာတနင်္လာနေ့က Bangladesh နိုင်ငံ Cox's Bazar က Ranger ဒုက္ခသည်စခန်းတွေကိုကုလသမဂ္ဂအဖွဲ့ရဲ့နိုင်ငံတကာရွှေ့ပြောင်းအခြေချသူများအဖွဲ့စီ IOM နဲ့အတူတွားရောက်တည်ရှိခဲ့ကြပါတယ်။ဒါဟာလူသားချင်းစာနာမှုအကူအညီအလိုအပ်ဆုံးဖြစ်နေတဲ့နေရာမှာပုဂ္ဂလိကကုမ္ပဏီတွေအနေနဲ့ဘလို့အကူအညီတွေကိုပေးနိုင်မယ်ဆိုတာကိုတွားရောက်လေ့လာခဲ့ကြတာဖြစ်ကြောင်း IOM အဖွဲ့ကဂျိုမဲလ်မန်ကနိုဗ ెంబ ာ6ရက်နေ့ကဂျနေဗာကုလသမဂ္ဂရုံးချုပ်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။အထည်ချုပ်လုပ်ငန်း၊လေကြောင်းလုပ်ငန်း၊ဤပညာဆက်သွယ်ရေးနဲ့ငွေကြေးဝန်ဆောင်မှုတွေပေးနေတဲ့ကုမ္ပဏီကြီးတွေကကိုယ်စားလှယ်တွေဟာရိန်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တယ်လို့ဘင်္ဂလားဒေ့ရှ်က IOM အဖွဲ့တာဝန်ရှိသူတွေနဲ့ပါနှစ်ရက်ကြာတွေ့ဆုံခဲ့ပြီးတော့ဒုက္ခသည်စခန်းတွေမှာကြုံတွေ့နေရတဲ့စိန်ခေါ်မှုတွေကိုဖြေရှင်းနိုင်အောင်ဘယ်လိုလှုပ်ဆောင်ကြမလဲဆိုတာတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ Coca-Cola, Cap, Mastercard, Turkey လေးချောင်းလိုင်း, Korea Telecom နဲ့ Bangladesh ကအထက်ချုပ်လုပ်ငန်းကြီး DBL အပါအဝင်စီးပွားရေးလုပ်ငန်းအများပြားကကိုယ်စားလှယ်တွေဟာဒက်ကမြို့မှာ Bangladesh နိုင်ငံက IOM အဖွဲ့ကနေကြီးမှုကျင်းပတဲ့သုံးရကြပွဲကိုတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ဒီပွဲဟာခေတ်သစ်ချွန်ပြုတ်မှုနဲ့လူကုန်ကူးမြူတိုက်ဖြစ်ရေးအတွက်ပုဂ္ဂလိကခန္ဓာတွေကနေတက်ဆွမ်းသမျှဘယ်လိုပူးပေါင်းကူညီနိုင်မလဲဆိုတဲ့နည်းလမ်းတွေကိုရှာဖွေဖို့အတွက်ရည်ရွယ်ချင်းပါတာဖြစ်ပါတယ်။ဒီပွဲကို Innovation Norway နဲ့ Humanity United ကုမ္ပဏီကကျွမ်းကျင်သူတွေလည်းတက်ရောက်ခဲ့ကြပါတယ်
။ Russia တရှိုဟောင်းတယောက်နဲ့သမီးကိုဗြိတိန်မှာဓာတုအဆိပ်နဲ့တိုက်ခိုက်ခဲ့တဲ့အတွက် Russia နိုင်ငံပေါ် American ကနောက်ထပ်အရေးယူတန်းခတ်မှုတွေလုပ်မှာဖြစ်ပါတယ်။ ဇီဝလက်နက်ဓာတုလက်နက်မသုံးစွဲရေးနိုင်ငံတကာသဘောတူစာချုပ်ကိုလိုက်နာပါတယ်ဆိုတဲ့သက်တေအထောက်အထားရုရှားဘက်ကပြသဖို့ပြက်ကွက်တယ်လို့ထရမ့်အစိုးရကအမေရိကန်လွှတ်တော်ကိုအင်္ဂါနေ့တုန်းကအကြောင်းကြားခဲ့ပါတယ်အမေရိကန်ကရုရှားအပေါ်ဩဂတ်လတုန်းကပိတ်ဆို့အရေးယူမှုတွေလုပ်ခဲ့ပါတယ်1992ခုနှစ်ကပြဋ္ဌာန်းထားတဲ့ဥပဒေအရနောက်တကြော့တန်ခတ်အရေးယူမှုတွေကိုလုပ်ရမှာပါဘလို့တန်ခတ်မှုအသစ်တွေလုပ်မလဲဘယ်တော့စတင်အသက်ဝင်မလဲဆိုတာအစိုးရကရှင်းရှင်းလင်းလင်းမရှိတဲ့အပေါ်မှာအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌကလက်မခံနိုင်ဘူးလို့ပြောကြားခဲ့ပါတယ်။ရုရှားတရှိုဟောင်းဆာဂစ်ကစ်ပယ်နဲ့တမိဖြစ်သူယူလီယာတို့မက်လာရုံကဗြိတိန်နိုင်ငံဆော့စ်ပရီမြို့မှာဆိုဗီယက်ခေတ်ကတုံးတဲ့အာယုံကြောထိခိုက်စေတဲ့အစိတ်နဲ့တိုက်ခိုက်ခံရလို့ပြင်းပြင်းထန်ထန်ကျန်းမာရေးထိခိုက်ခဲ့ပါတယ်။အဲ့ဒီဓာတုအစိတ်နဲ့ထိတွေ့မိတဲ့နောက်ထပ်အမျိုးသမီးတစ်ယောက်သေဆုံးခဲ့ပြီးသူ့ရီးစားအမျိုးသားလည်းထိခိုက်ခဲ့ပါတယ်။လူသက်ဖို့ကြိုးစားမှုနဲ့ရုရှားစစ်ထောက်လန်းရေးနှစ်ယောက်ရဲ့လက်ချက်ဖြစ်တယ်လို့ဒီဗြိတိန်အစိုးရကစွပ်စွဲထားပါတယ်။ရုရှားဘက်ကတော့အဖြစ်အပျက်နှစ်ခုလုံးဟာဒီသူတို့နဲ့မဆိုင်ဘူးဆိုပြီးတော့ငြင်းဆန်ထားပါတယ်ရှင်။
ချင်းရှားတဲ့ဒီမိုကရက်တစ်နိုင်ငံရေးသမားတွေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုဝေဖန်တဲ့တခြားသူတွေကိုလက်လုပ်ဘုံတွေစတဲ့ကံနေပေးပို့ခဲ့သူစီဇာဆိုင်ရော့ကိုအာမခံမပေးဘဲထိန်းသိမ်းထားကံနေအင်ကာနေမှာပထမဆုံးချိန်ဖြစ်နယူးယောက်ဘဟုအစိုးရတရားရုံးမှာရုံးထုတ်ခဲ့ပါတယ
်ဘိုရူနိမနေခင်ထိတ်တိုင်းအောင်နိုင်ငံကသတင်းတွေကိုမတ်ဆုမြတ်မွန်နဲ့ဒေါခင်မျိုးသက်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့အမေရိကန်ရဲ့ရွေးကောက်ပွဲသတင်းတွေကိုစတင်ပြောပြခြင်းပါတယ်အမေရိကန်ပြည်ထောင်စုမှာလက်ရှိသမ္မတတွေအပေါ်လူထုထောက်ခံမှုဆန်းစစ်တယ်လို့မြင်နိုင်တဲ့သက်တမ်းဝင်ရွေးကောက်ပွဲတွေကျင်းပနေပါတယ်သမ္မတဒိုနယ်ထရန့်အုပ်ချုပ်ဖို့ကြံရှိနေတဲ့သမ္မတသက်တမ်းနှစ်နှစ်အတွင်းရွေးကောက်ပွဲရလဒ်အပေါ်မူတည်ပြီးအခြေအနေတွေအပြောင်းလဲဖြစ်သွားစေနိုင်တဲ့သက်တမ်းဝင်ရွေးကောက်ပွဲအကြောင်းကိုတော့မဆုမြတ်မွန်ကဆက်ပြီးတင်ပြမှာပါ
အမေရိကန်ပြည်ထောင်စုမှာဒီမိုကရက်ပါတီကိုထောက်ခံသူတွေနဲ့ရီပါဘလီကန်ပါတီထောက်ခံသူတွေကြားတိတိတတ်တသဘောထားကွဲနေချိန်မှာတက်တန်းဝယ်ရွေးကောက်ပွဲတွေကိုကျင်းပနေတာပါ။အောက်လွှတ်တော်အမတ်နေရာစုစုပေါင်း435နေရာလုံးအတွက်နဲ့အထက်လွှတ်တော်အမတ်တရာတွေက35နေရာအပြင်ပြည်နယ်90တွေက36ပြည်နယ်အတွက်ပြည်နယ်အုပ်ချုပ်ရေးမှုတွေကိုမဲဆန္ဒရှင်တွေမဲပေးရွေးချယ်နေကြပါတယ်။အခုတစ်ခေါက်တက်တန်းဝယ်ရွေးကောက်ပွဲတွေမှာမဲဆန္ဒရှင်တွေမဲပေးဖို့ပို့ပြီးတော့တက်တက်ကြွကြွရှိကြတယ်လို့ရွေးကောက်ပွဲလေ့လာသူတွေကပြောကြပါတယ်။တက်တန်းဝယ်ရွေးကောက်ပွဲတွေထဲမှာမဲပေးသူစံချိန်တင်အောင်အများဆုံးဖြစ်မယ်လို့လည်းခန့်မှန်းထားကြပါတယ်။မဲယုံဖွင့်ချိန်မှာမဲပေးဖို့တန်းစီစောင့်နေတဲ့ Virginia ပြည်နယ်တွေကမဲဆန္ဒရှင် Jamie Crovon ကမူဝါဒအပြောင်းလဲတွေဖြစ်လာဖို့အတွက်မဲလာပေးတယ်လို့ပြောပါတယ
် Well I certainly hope that the government starts doing things that I would like them to do
ကျမဖြစ်စေခြင်းတဲ့အတိုင်းအစိုးရဘက်ကစလုပ်လာဖို့မျှော်လင့်ပါတယ်ပြီးခဲ့တဲ့နှစ်ပိုင်းနေတင်မှာကျမလက်မခံနိုင်တဲ့မူဝါဒတွေချမှတ်လာတယ်လို့ခံစားရတယ်ဒါကြောင့်မလို့အပြောင်းလဲတွေဖြစ်လာဖို့အတွက်ကျမရဲ့မဲတပြားကအထောက်အကူဖြစ်ဖို့မျှော်လင့်ပါတယ်ရှင
်ကျင်းပနေတဲ့တက်တန်းဝက်ရွေးကောက်ပွဲမှာမဲပေးဖို့စိတ်အားတန်နေကြသူတွေထဲမှာအာရှຫນွေဘွားအမေရိကန်နိုင်ငံသားတွေလည်းပါဝင်ပါတယ်။လွန်ခဲ့တဲ့၄နှစ်ကထက်တိတိတတ်တာပိုများလာတယ်လို့ကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်အမတ်တက်ဒ်လီယူကပြောပါတယ
်။ We're seeing huge enthusiasm jumps from 2014 to now in terms of Asian Pacific American participation.
America မှာ Asia Pacific ဒေသຫນွေဘွားအမေရိကန်တွေထက်ထက်သန်သန်ပါဝင်မှုဟာ2014ခုနှစ်ကထက်အများကြီးတိုးတက်လာတာတွေ့ရပါတယ်။မဲမဲပေးလို့အစိုးရကသူတို့ကိုခြံလှပ်ပြီးလှုပ်ချင်တာလှုပ်သွားတာကိုအရှေ့ပစိဖိက်နယ်ဘွားအမေရိကန်တွေစပြီးသဘောပေါက်လာကြပါပြီ
။အခုတက်တန်းဝက်ရွေးကောက်ပွဲအတွက် Republican တွေဘက်ကရော Democrat တွေဘက်ကပါအကြီးအကျယ်မဲဆွယ်မှုတွေလုပ်ခဲ့ကြတာပါ။သမ္မတ Donald Trump ကိုရိုင်း Republican တွေအတွက်အရေးကြီးတဲ့ပြည်နယ်တွေစီကိုရိုင်းသွားပြီးဟောပြောမဲဆွယ်ခဲ့တယ်လို့ Democrat တွေဘက်ကလည်းသမ္မတ Barack Obama ကစီယုံမဲဆွယ်မှုတွေလုပ်ခဲ့ပါတယ်။မဲပေးတဲ့အင်္ဂါနေ့မှလည်း Republican ကိုယ်စားလှယ်တွေကိုမဲပေးကြဖို့သမ္မတက Twitter ပေါ်မှာရေးသားတိုက်တွန်းနေပါတယ်။အမေရိကတိုက်အလဲပိုင်းကထောင်တောင်းချီတဲ့လူတွေအမေရိကနိုင်ငံတဲကိုဝင်ရောက်နိုင်ဖို့လာနေကြချိန်မှာနိုင်ငံပြောင်းအခြေချမဲ့သူတွေအပေါ်ဆန့်ကျင်တိုက်ခိုက်တဲ့ပြောဆိုမှုတွေနဲ့သမ္မတထရမ့်ကမဲဆွဲခဲ့ပါတယ်။ဒီမိုကရက်တွေဘက်ကတော့သမ္မတအိုဘားမားလက်ထက်ကပြဋ္ဌာန်းခဲ့တဲ့အိုဘားမားကဲတန်ဖိုးနဲ့ကျန်းမာရေးစောင့်ရှောက်မှုကိစ္စကိုအသာပေးမဲဆွဲပါတယ်။အိုဘားမားကဲကို Republican တွေပယ်ဖျက်ဖို့ကြိုးစားနေတာမို့တကယ်လို့လွှတ်တော်မှာသူတို့အသာရသွားရင်ယောဂအခမ်းရှိထားသူတွေကျန်းမာရေးစောင့်ရှောက်မှုမရတော့ပဲဖြစ်သွားမှာကိုဒီမိုကရက်တွေကထောက်ပြစည်းရုံးခဲ့ပါတယ်။အခုတက်တန်းဝက်ရွေးကောက်ပွဲကကျန်းမာရေးစောင့်ရှောက်မှုကိုအဆုံးဖြတ်ပေးမဲ့ရွေးကောက်ပွဲဖြစ်တယ်လို့အောက်လွှတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်အမတ်နန်စီပလိုစီကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။တကယ်လို့ဒီမိုကရက်တွေအနိုင်ရခဲ့ရင်ပြည်သူတွေအတွက်ပွင့်လင်းတဲ့လွှတ်တော်ဖြစ်လိမ့်မယ်လို့အခုလိုဆိုပါတယ်
။ When we win on the opening day Our Democratic Congress will be open and transparent so people can see the impact of
ကျမတို့နိုင်မယ်ဆိုရင်ပွင့်လင်းမြင့်သားတဲ့ဒီမိုကရက်လွှတ်တော်ဖြစ်စေရပါမယ်။ဒါမှပြည်သူတွေအနေနဲ့ဥပဒေပြဋ္ဌာန်းချက်တွေကသူတို့အပေါ်ဘယ်လိုတက်ရောက်မှုရှိလဲဆိုတာမြင်နိုင်မှာဖြစ်တယ်လို့ဆုံးဖြတ်ချက်တွေမှာပါသူတို့ပါနိုင်မှာဖြစ်ပါတယ်
။လောလောဆယ်အောက်လွှတ်တော်မှာ Republican အမတ်တွေအများစုလွှမ်းမိုးထားတာမို့ Democrat တွေဘက်ကအသာရဖို့လက်ရှိထက်အမတ်နေရာအနည်းဆုံး23နေရာထပ်ပြီးအနိုင်ရဖို့လိုပါတယ်။အထက်လွှတ်တော်မှာတော့လက်ရှိထက်အနည်းဆုံး2နေရာဒီမိုကရက်တွေဘက်ကနိုင်မှလွှမ်းမိုးနိုင်မှာဖြစ်ပါတယ်။တကယ်လို့အထက်လွှတ်တော်မှာရောအောက်လွှတ်တော်မှာပါဒီမိုကရက်တွေလွှမ်းမိုးနိုင်မယ်ဆိုရင် Republican သမ္မတ Trump အတွက်ကြာနေသေးတဲ့တတ်တန်းနှစ်အတွင်းလှုပ်ဆောင်မှုတွေအပေါ်မှာအများကြီးအကန့်အသတ်တွေရှိလာနိုင်ပါတယ်။ဒါပေမဲ့လေးလာစောင့်ကြည့်သူတွေရဲ့ခံမှန်းချက်အရအထက်လွှတ်တော်မှာ Republican တွေကပဲဆက်အသာရနိုင်ပြီးတော့အောက်လွှတ်တော်မှာတော့ဒီမိုကရက်တွေအသာရနိုင်ချေများတယ်လို့သုံးသပ်နေကြပါတယ်။ကျင်းပနေတဲ့တက်တန်းဝဲရွေးကောက်ပွဲအတွက်မဲယုံပိတ်ချိန်တွေကပြည်နယ်အပေါ်လိုက်ပြီးတော့ဒေသစံတော်ချိန်ညနေ6နာရီကနေနောက်အကျဆုံး9နာရီအထိဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်အပေါ်ပြည်သူတွေရဲ့ထောက်ခံမှုကိုစမ်းစစ်ရာရောက်တဲ့ရွေးကောက်ပွဲရလဒ်အပြည့်အစုံကတော့အစောဆုံးနိုဝင်ဘာလ9ရက်ဗုဒ္ဓဟူးနေ့ကျမှသိရလိမ့်မယ်လို့ခန့်မှန်းထားပါတယ်ရှင်
။မဆုမြန်မွန်ပြောပြခဲ့တာပါခင်ဗျာ။ဒါနဲ့တစ်ဆက်တည်းတင်ပြချင်တာကအမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးအပြောင်းအလဲတွေဖြစ်လာစေနိုင်တဲ့လွှတ်တော်တက်တန်းဝဲရွေးကောက်ပွဲမှာအမေရိကန်မှာအခြေချနေထိုင်ကြတဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေလည်းပါဝင်မဲပေးခဲ့ကြပါတယ်။ဘယ်သူကိုဘာကြောင့်မဲပေးခဲ့ကြတယ်ဆိုတာကိုဆက်သွယ်မေးမြန်းထားတဲ့ဒေါခင်မျိုးသက်ကပြောပြမှာပါ
။နိုဝင်ဘာလ6ရက်အင်ကာနဲ့ကျင်းပတဲ့ရွေးကောက်ပွဲမှာအမေရိကန်လွှတ်တော်200ထဲကအောက်လွှတ်တော်အတွက်အမှတ်နေရာ435နေရာစလုံးနဲ့အထက်လွှတ်တော်အတွက်အမှတ်နေရာ100ထဲကသုံးပုံတပုံဖြစ်တဲ့35နေရာအပြင်ပြည်내အုပ်ချုပ်ရေးမှူး36နေရာအတွက်ပါမဲပေးရွေးချယ်ကြတာဖြစ်ပါတယ်။အိန္ဒိယနားပြည်내မှာအခြေချနေထိုင်တဲ့မြန်မာတိုင်းရင်းသားတွေထဲမှာ90ရာနှုန်းကချင်းတိုင်းရင်းသားတွေဖြစ်ပြီးအများစုဟာစစ်အုံအလုပ်ယုံတွေမှာလုပ်ကိုင်နေသူစီးပွားရေးသမားတွေများပါတယ်။အမေရိကန်ရဲ့ပါတီကြီးနှစ်အထက်ကဘဲပါတီကိုမှဝင်မထားသူတွေများပြီးသူတို့အတွက်လှုပ်ပေးနှံစွမ်းရှိသူကမဲပေးဖို့ဆန္ဒရှိတယ်လို့ချင်းလူမှုတိုင်းဝိုင်းဦးဆောင်သူတဦးဖြစ်တဲ့ဥဗန်ဂျူအုတ်ကပြောပါတယ
်သူတို့ချင်းမှာမဲပဲလို့အများနေပြီဘယ်နေရအတိအကျတော့မသိဘူးပေါ့ပေးမယ်လို့အများကြီးရှိပါတယ်ဒီဘဝပြတ်လာတဲ့လူမှလည်းအားလုံးတော့မတူကြဘူးပေါ့နော်တချို့ကဒီမိုကရက်ပေးမယ်လို့ရှိတယ်တချို့ကရီပပ်ဘလစ်ပေးမယ်လို့လည်းရှိပါတယ်ဒါမှကျွန်တော်ချင်းကွန်မြူနတီကတော့ပါရီမှာတော့မတော်ဘူးလူမှပဲကျွန်တော်အားမူတည်ပါတယ်ပါရီဆွဲတော့တိတ်မရှိပါဘူးပေါ့ကျွန်တော်ပေးမယ်မဲရတော့ပါရီနဲ့မဆိုင်ပါဘူးကျွန်တော်ကတော့ကောင်းမယ်ဆိုတော့ပဲမပေးရမှာပဲဒီမှာစနေတာလေးပေးရမယ်ဒီမှာ state level မှာလေးပေးဆရာရှိတယ်ဒီမှာ state level ကနေဆိုရင်တော့ Joe Donnelly နဲ့ Mike Brown ရှိတယ်အဲ့ဒီနေရာချင်းမှာတော့နေနေခက်ပါတယ်ဒါပေမဲ့အခုလောလောဆယ်တော့ Joe က one time lobby ပြီးဒါပေမဲ့ထူးထူးချက်ချသူ Indiana state လို့ပေးတာကျွန်တော်မသိသေးပါဘူးပေါ့ Mike Brown ကျော်ပေးမယ်သူက Republic ပဲအဲ့တော့ Republican မှာတော့အဲ့ဒီ Mike Brown ကိုပူပြီးဆက်ချတာပေါ့နော်ကျွန်တော် business man ဆိုတော့ economic ဘက်မှာတော့သူကပူပေါင်းမယ်လို့ထင်တာပဲ president trump လဲ politics and experience မရှိဘူးပေါ့ဒါပေမဲ့ economic ဘက်မှာတော့သူက president trump လဲသူကခု US economic တော့ကောင်းလာတယ်လို့ထင်တာပေါ့ economic business man ဆိုတော့အဲ့လိုပဲကျွန်တော်မျှော်လင့်ချက်ရှိတာပေါ့
မြောက်ကရိုလိုင်းနားမှာနေထိုင်သူစီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ကိုဝေမျိုးလင်းကတော့ democratic party ဝင်တယောက်ဖြစ်ပြီးကြိုတင်မဲပေးခဲ့သူပါဟ
ိုက19ရက်နေ့မဲစားပြတောက်ကြတယ်မဲထည့်ရတော့ကျွန်တော် issue တွေကိုကြည့်ပြီးတော့မှမဲထည့်ရမှာပေါ့နော်အဲဒါပေမဲ့အခုနောက်ပိုင်းကျတော့ party line မဲ့ vote လုပ်တာပေါ့နော်ဟိုဆို democrat မြင်တော့ထည့်လိုက်တာပဲကိုကကို party နဲ့ 100% agree ဖြစ်လာဆိုတော့မဖြစ်ဘူးပေါ့နော်ကိုနဲ့ kait ညီတဲ့ဥစ္စာမှာ 80% တော့ပါတော့ agree ဖြစ်တာတော့အဲ့လို progressive democrats ပေါ့နော် North Carolina senator တွေလည်းဝင်မရွေးဘူးလို့ပါကိုယ်ဆိုလွတ်တော်အမတ်တွေပဲရှိရပါတော့နော်အောက်လွတ်တော်အောက်လွတ်တော်အမတ်တွေပဲနာမည်ကတော့သူ့နာမည်က chess party line vote ပေါ့နော်အဲဆိုကိုကကိုပါတီပဲကိုဘောလို့တယ
်နဗားဒါပြည်နယ်မှာစီးပွားရေးလုပ်ငန်းလုပ်ကိုင်နေသူတဦးဖြစ်တဲ့ဦးဆန်းထွန်းကတော့လက်ရှိ American ရဲ့စီးပွားရေးကအစ Republican Party ရဲ့လုပ်ပုံကိုင်ပုံကိုကြိုက်တာကြောင့်ဒီပါတီကိုပဲမဲပေးခဲ့တယ်လို့ပြောပါတယ
်ကျွန်တော်ကတော့ဟိုလောလောဆယ်ဖြစ်နေတဲ့ဟာကိုကြည့်တော့ Republican ကိုပို့ပြီးတော့သဘောကျပါတယ်အဓိကအကြောင်းရင်း၃ခုရှိတယ်ပေါ့လေတစ်ခုကတော့ တော်နထရမ်လုံနေတာတွေဘာတွေညာတွေကစီးပွားရေးကကိုမျိုးစီရှိနေတယ်တနေတက်လာတာတွေ့ရတော့လေကျွန်တော်အဲ့ဒါကိုသူ့ကိုတော်တော်အားကြပါတယ်ဒုတိယတစ်ချက်ကတော့သူကအဲ့ဒီနေဆက်ကိုစစ်တပ်တွေပဲလွတ်တာပါညာကျွန်တော်အဲ့ဒီဟာလေးလည်းတော်တော်သဘောကျပါတယ်ဘာလို့ဆိုကျွန်တော်တို့တိုင်းပြည်မှာ20နှစ်ရတဲ့ပြဿနာမျိုးကိုအဲ့ဒါမျိုးကိုသူဖြေရှင်းတာလေးရဟိုမတော်ငင်လေးရကျိန်းတဲ့သဘောမျိုးပေါ့လေမိွားရရပြပြတတာကျင်းချလိုက်တဲ့သဘောမျိုးအဲ့ဒါလေးကိုသဘောကျပါတယ်နောက်တစ်ချက်ကတော့သူချင်းဟိုဟာဒီပေါ့ terrorist ကြီးပမာဒီမှာလည်းကွာ terrorist ကြီးတွေလို့ပြောလို့မရပါဘူးခုနကတခုနာတခုနောက်ဘိန်းနဲ့ပတ်သက်တဲ့ဥရစီနဲ့ပတ်သက်တဲ့ဟာတွေကခဏခဏဖြစ်နေတဲ့ကိစ္စတွေဖြစ်တဲ့အခါမှာသူပြပြတတာနှိမ်နင်းတဲ့သဘောမျိုးရှိတယ်ပေါ့အဲ့ဒါမျိုးကတော့ကျွန်တော်ကတအားလဲကြိုက်တယ်ပေါ့ကျွန်တော်တိုင်းပြည်လေအဲ့လိုလေးဖြစ်စေရင်တော့လေကျွန်တော်ဒီကပြင်းသူချင်းမဲ့ပေးခဲ့ပါတယ်လူကပြင်းလူကိုတတ်နိုင်လို့ကျွန်တော်ယူပြီးပေးခဲ့ပါတယ်ခင်ဗျာ
Florida ပြည်နယ်မှာနေထိုင်တဲ့မမတ်မာလင်းကတော့ Democratic Party ရဲ့လောက်ရောက်ကိုသဘောကျသူတူပ
ါ Democrat ကိုပေးလိုက်တယ် Governor နဲ့ Senator ပေါ့နော
်ဟုတ်ကဲ့ဘာကြောင့် Democrat ကိုပေးတာပါလဲမ
နိုင်ငံခြားပါဒီတိုင်းပြည်လာတာလေတော့ဟို Immigration ဆိုရင် Republican နဲ့ကန့်ကွက်ချင်တဲ့လူတွေလာတာDemocrat တွေကပို့ပြီးတော့ကြိုးဆိုးတယ်လေအဲတော့ Democrat ကပိုကောင်းတယ်လို့ထင်တာတချို့ဗမာတွေက Democrat ကြိုက်တယ်ဟိုသူတို့အနေနဲ့ဒီတိုင်းပြည်ကိုလာဖို့ immigration issue ကပိုအရေးကြီးတယ်လေဆိုတော့သူတို့က Democrat ကြိုက်တယ်ဒါပေမဲ့ချမ်းသာတဲ့ဗမာတွေကတော့ Republican တွေကြိုက်တယ်ဘာဖြစ်လို့လဲဆိုတော့ taxi ကို short short ပေးတယ်လေ republican တွေက
လက်ရှိမှာ republican party ကသမရနေရာရောလွတ်တော်နှစ်ရပ်စလုံးကိုပါထိန်းချုပ်ထားတာပါဒါပေမဲ့ democrat တွေကတော့အ ਨੇ ဆုံးလွတ်တော်တရက်ကိုပြန်ပြီးထိန်းချုပ်နိုင်မှုအတွက်စူးစမ်းနေကြတာဖြစ်ပါတယ
် american သက်တမ်းဝဲရွေးကောက်ပွဲမှာမြန်မာတွေဘယ်လိုမဲပေးခဲ့ကြသလဲဆိုတဲ့အကြောင်းဒေါခင်မျိုးသက်ပြောပြသွားတာပါရွေးကောက်ပွဲသတင်းတွေပြီးအခုတော့ရိုဟင်ဂျာတွေနေရပ်ပြန်ရေးကိစ္စနဲ့ပတ်သက်လို့တင်ပြခြင်းပါတယ်ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ချမ်းဒီလအတွင်းစတင်ပြီးပြန်ပို့မဲ့အစီအစဉ်ကိုရုပ်သိမ်းပေးဖို့ကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းရေးမှူးယန်ဟီလီကဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုလိုက်ပါတယ်မြန်မာဘက်ချမ်းမှာအခြေအနေတွေဟာအဆင်သင့်မဖြစ်သေးတဲ့အတွက်နေရပ်ပြန်တဲ့ဒုက္ခသည်တွေဟာဖိနှိပ်မှုအန္တရာယ်ကိုကြီးကြီးမားမားရင်ဆိုင်ရလိမ့်မယ်လို့ယန်ဟီလီကသတိပေးထားပါတယ်မိုင်းအင်ဂျင်နိုင်ကအကြောင်းစုံကိုပြောပြမှာပါ
အင်္ဂါနေ့နိုဝင်ဘာလ6ရက်နေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟင်းလီရဲ့ကြေညာချက်မှာဒုက္ခသည်တွေအရင်ကကြုံတွေ့ခဲ့ရတဲ့အလားတူနှိပ်စက်မှုနဲ့ကြောက်မက်ဖွယ်ကောင်းတဲ့အကြမ်းဖက်မှုတွေထပ်ပြီးပြန်မဖြစ်ပါဘူးဆိုတဲ့အာမခံချက်တွေပေးဖို့မြန်မာအစိုးရဘက်ကပြက်ကွက်ခဲ့တဲ့အတွက်သူတို့ကိုဒီလအတွင်းရခိုင်ပြည်နယ်ဘက်ပြန်ပို့မယ့်အစီအစဉ်ကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကရုပ်သိမ်းဖို့မစ်လီကမေတ္တာရက်ခံပန်ကြားလိုက်ပါတယ်ပြီးခဲ့တဲ့သတင်းဘက်ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာကုလသမဂ္ဂသတင်းအေဂျင်စီနဲ့တွေ့ဆုံမေးမြန်းခဲ့မှလည်းဒုက္ခသည်တွေနေရပြန်ရေးမှာသူတို့ဆန္ဒအလျောက်ဖြစ်ဖို့နဲ့အခြေအနေတွေလုံခြုံစိတ်ချရတယ်ဆိုတာမျိုးဖြစ်ဖို့အရေးကြီးကြောင်းရန်ဟင်းလီကအခုလိုပြောသွားပါတယ
် Repatriation should not happen unless the situation
ဝင်ကြွေထာနေပြန်ဖို့ရင်းနဲ့ပတ်သက်လို့မြန်မာနိုင်ငံမှာအခြေအနေစိတ်ချရပြီးဒုက္ခသည်တွေသူတို့သဘောလျောက်ပြန်လို့စိတ်ရှိရမယ်အပြင်လုံခြုံစိတ်ချရပြီးဂုဏ်သိက္ခာရှိရှိနဲ့ပြန်နိုင်မှပြန်ပို့မယ့်ကိစ္စကိုလှုပ်ဆောင်တင်ပါတယ်
။ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာသာမကကချင်ရှမ်းနဲ့ကရင်ပြည်နယ်တွေမှာမြန်မာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်လှတဲ့ဖိနှိပ်မှုတွေရပ်တန့်စေဖို့အတွက်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်တာဝန်ရှိတဲ့စစ်ကောင်းဆောင်တွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်စစ်ဆေးတင်ကြောင်းကုလသမဂ္ဂနဲ့တွေ့ဆုံမေးမြန်းခဲ့မှာမစ်လီကအခုလိုပြောသွားပါတယ
်။ We must bring Myanmar to the ICC. Have the generals who are responsible for this, including the chief in command, Myung Aung Hlaing, and the 33rd Battalion.
In this case, the ICC is the first time to talk about the ICC. The first time to talk about the ICC, 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 တမ33နဲ့တမ69ရဲ့တရင်မှုတွေအပါအဝင်မြန်မာစစ်ဘုရုပ်တွေကိုဥပဒေအရအေးအေးယူရမှာဖြစ်ပါတယ်သူတို့တွေဟာရခိုင်ပြည်နယ်မှာရက်စက်ကြမ်းကြုတ်မှုတွေကိုကျူးလွန်ခဲ့ကြသူတွေဖြစ်တယ်လို့ကချင်နဲ့မြောက်ပိုင်းရှမ်းပြည်နယ်မှာလည်းဒီလိုမျိုးပြစ်မှုတွေကိုကျူးလွန်ခဲ့ကြတာဖြစ်ပါတယ်မြန်မာနိုင်ငံသားတွေအနေနဲ့ဒီလိုမျိုးဘေးဒုက္ခတွေကိုဆက်မခံသင့်ကြတော့ပါဘူးနိုင်ငံတကာလူ့အဖွဲ့အစည်းအနေနဲ့လည်းဒီလိုမျိုးရက်စက်ကြမ်းကြုတ်တဲ့လူရက်တွေနဲ့မတရားမှုတွေကိုဆက်ပြီးတီးမခံသင့်တော့ပါဘူးကျမတို့အနေနဲ့ကုလသမဂ္ဂဗဒိနင်းစာတမ်းကြီးကိုမမေ့တင်ကြပါဘူးကုလသမဂ္ဂအနေနဲ့ဒါမျိုးထပ်မဖြစ်စေရပါဘူးလို့ဂျင်ဖာများစွာပြောခဲ့ပေးမယ်လို့လေသူတို့ဘက်ကတော့ထပ်ပြီးလုပ်ခဲ့တဲ့အကြိမ်ပေါင်းကလည်းများလာပါပြီ
မနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ကြေညာချက်မှာလဲရိုဟင်ဂျာတွေအနေနဲ့သူတို့မူရင်းနေရပြန်ရေးအာမခံချက်ပေးထားတဲ့သူတို့ရဲ့အခြေခံအခွင့်အရေးတွေနဲ့အတူလုံလုံခြုံခြုံနဲ့ပြန်ပြေးနေထိုင်နိုင်တဲ့ပတ်ဝန်းကျင်မျိုးမြန်မာအစိုးရကဖန်တီးပေးထားတဲ့ဆိုတဲ့ခိုင်မာမြင်သာတဲ့လောက်ရဲ့အထောက်အထားတွေကိုသူ့အနေနဲ့မမြင်တွေ့ရသေးကြောင်းဖော်ပြထားပါတယ်အောက်တိုဘာလ30ရက်နေ့ကဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်အရအခုနိုဝင်ဘာလလယ်မှာဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ပြန်ပို့ရေးစတင်တော့မှာပါမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာတွေနေခဲ့တဲ့ရွာတွေမှာပြန်ပြီးဆောက်လုပ်တဲ့လုပ်ငန်းတွေတိုးတက်မှုတွေရှိနေကြောင်းအကြေများစွာပြောခဲ့ပြီးပါပြီဒါပေမဲ့လို့နေရက်ပြန်လာမဲ့သူတွေအတွက်အဆောက်အုံတွေပဲဆောက်လုပ်ထားတယ်ဆိုတာနဲ့ပြဿနာတွေဖြေရှင်းမပေးနိုင်ဘူးလို့ရန်ဟီလီကထောက်ပြပါတယ်ရိုဟင်ဂျာပဋိပက္ခမှာနိုင်ငံသားဖြစ်ခွင့်ရရှိရေးအပါအဝင်လွတ်လပ်စွာသွားလာခွင့်ပညာရေးကျန်းမာရေးနဲ့အသက်မွေးဝမ်းကြောင်းလုပ်ကိုင်ရေးအတွက်အခွင့်အလမ်းတွေရရှိဖို့လုံလုံခြုံခြုံနေထိုင်ဖို့စတဲ့အဓိကအခြေခံအကြောင်းရင်းတွေကိုပထမဦးဆုံးဖြေရှင်းပေးရမှာဖြစ်တယ်လို့မစ္စလီကဆိုပါတယ်။ဒါကြောင့်လဲရိုဟင်ဂျာဒုက္ခသည်တွေကိုတည်တည်ချာချာအကာအကွယ်ပေးနိုင်ရေးနဲ့သူတို့မှာရှိတဲ့နိုင်ငံတကာလူ့အခွင့်အရေးခံစားပိုင်ခွင့်ကိုလိုက်နာရေးဒုက္ခသည်များဆိုင်ရာဥပဒေနဲ့အညီလိုက်နာရမယ်။လုံလုံခြုံခြုံဆန္ဒအလျောက်ဂုဏ်သိက္ခာရှိရှိပြန်နိုင်ရေးစားတဲ့အချက်တွေအရာအခုချိန်မှာဒုက္ခသည်တွေနေရပြန်ဖို့အဆင်သင့်မဖြစ်သေးတဲ့အတွက်သူတို့ကိုပြန်ပို့ရေးအစီအစဉ်ရပ်ဆိုင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရနှစ်ရက်လုံးကိုတိုက်တွန်းကြောင်းရန်ဟီလီကသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်
။မှန်ရင်နိုင်ဖြစ်ပါတယ်ခင်ဗျာ။ VOE မြန်မာဘန်းရဲ့ဗိုလ်တူးနေမနက်ခင်းအစီအစဉ်တွေကိုတော်ရရှင်နေနားဆင်နေရတာပဲဖြစ်ပါတယ်။မကြခင်မနက်6နာရီခွဲနောက်ပိုင်းမှာ American Indian သုံးအင်္ဂလိပ်သင်ကန်းစာကိုပို့ချဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အခုတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုတင်ပြခြင်းပါတယ်။ထိုင်းနိုင်ငံမှာအခုတလောဆက်တိုက်ဖမ်းဆီးမှုတွေအတွင်းချင်းမိုင်မြို့ကျုံးပတ်လန်းဒီကျုံးပတ်လင်နဲ့မြစ်ကူးတန်တရားတဝိုက်မှာဖမ်းခံရတဲ့မြန်မာနိုင်ငံသားရှမ်းတိုင်းသားလူငယ်24ဦးထဲမှာ18ဦးကတော့အုပ်စုလိုက်ရန်ဖြစ်တဲ့အမှုနဲ့ပတ်သက်နေတယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။ VOA သတင်းတောက်မအေးမှသတင်းပေးပို့ပါတယ်
။ထိုင်းနိုင်ငံမှာတရားမဝင်နိုင်ငံသားတွေကိုဆက်တိုက်ဖမ်းဆီးမှုတွေလုပ်ခဲ့ပြီးရာဇဝတ်မှုတွေနဲ့ပတ်သက်သူတွေကိုလိုက်လံရှာဖွေဖမ်းဆီးနေရမှာဒီအပိုင်းတွင်ချင်းမိုင်မြို့မှာဖမ်းမိတဲ့ရှမ်းလူငယ်20ကျော်ထဲမှာအုပ်စုဖွဲ့ရန်ဖြစ်တဲ့အမှုတွေနဲ့ပတ်သက်သူတွေအများစုဖြစ်နေတယ်ဆိုပြီးထိုင်းအာဏာပိုင်တွေကထုတ်ဖော်ပြောဆိုခဲ့ပါတယ်ဒီအတွက်အေးအေးဆေးဆေးနေလို့တဲ့ရှမ်းလူမျိုးတွေအတွက်နေရထိုင်ရခက်လာကြောင်းချင်းမိုင်မြို့ကရှမ်းမျိုးသမီးတို့ကပြောပြပါဗျာရှိ
လို့ဖမ်းခံရတယ်အော်20ကျော်အရင်မြန်မာတွေပဲပြောတယ်နော်မြန်မာနေရခက်အဖွဲ့ချမ်းပူစုံးနေလေပမာတစ်ချက်ကိုပူစုံးနေရှမ်းပူကြွားနေလေတော့နေရခက်တာပေါ့ဒီအပေါ်ဖက်ကဒီရှင်းလိုက်ရှင်းမိုင်တဲ့အားလုံးချမ်းနေကြည့်ပြီးပဲဟော
အခုဖမ်းဆီးခံရတဲ့ရှမ်းလူငယ်တွေထံကနေတန်လက်သီးလေးခွာဓာစတဲ့လက်နက်တွေကိုရှာဖွေတွေ့ရှိခဲ့တယ်ဆိုပြီးထိုင်းအနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာလည်းဖော်ပြနေပါတယ်ချင်းမိုင်ချင်းရိုင်ချင်းတောင်းစတဲ့နေရာတွေကနေတော်လာနေတဲ့ကားတွေမှာအစ်စ်ဆေးတွေပုံများနေပြီးဂိတ်တွေကနေလက်နဲ့တွေပမပါတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလှုပ်လာတယ်လို့လည်းသူကဆိုပါတ
ယ်။ဒါကြောင့်ဖမ်းရတော့မပြေဘူး။မနေ့ကလည်းခရီးထွက်တာတောက်လျှောက်ပဲအစ်စ်ဆေးတူတူများတယ်တူလား။ရောက်ကြလေးဆိုပို့တော်စစ်တယ်ရဲ့။ဂိတ်တွေလည်းစစ်တယ်။အော်လက်နဲ့တွေပါဆိုလို့ရောဆေးတွေပါဆိုလို့လားလည်းမတူဘူး။နေရာတိုင်းစစ်တာတော့တွေ့တယ်။နောက်ပြီးဂိတ်တွေအရန်ပွားလာတာဘာကြောင့်ဆိုတော့မတည်ဘူးလေ
။အခုလိုစီမံချက်နဲ့ထမ်းခဲ့ရတာဟာညာဘက်မှာအုပ်စုဖွဲ့တောက်စားကြရင်အချင်းချင်းရန်ဖြစ်တာထိုင်းနိုင်ငံသားတွေနဲ့ရန်ဖြစ်တာအပြင်ကဘာလက်ခီးသွွားတွေကိုဝိုင်းရိုက်တာကဘာလက်ခီးသွွားအမျိုးသမီးတဦးကိုအာဓမပြုကျင့်မှုတွေလှုပ်လာတာတွေကြောင့်ဖမ်းဆီးမှုတွေကိုပုံမတင်းကျပ်မှုတွေလှုပ်လာတာတွေ့ရတယ်ဆိုပြီးချင်းမိုင်မြို့မှာအလုလုနေတဲ့ရှမ်းလူမျိုးတွေကဆိုပါတယ်ချင်းမိုင်မြို့ဟာမြန်မာနိုင်ငံရှမ်းပြည်နယ်ကနေဝင်ရောက်အခြေချနေထိုင်နေကြတဲ့ရှမ်းတိုင်းရင်းသားတွေတိတ်နေချီရှိနေတာပါမြို့ရင်းကဖျားတွေနဲ့ဖုံးတော်ကြီးကျောင်းတွေလမ်းတွေရဲ့နာမည်တွေမှာလဲရှမ်းဘာသာစကားနဲ့ရေးသားထားတာတွေလည်းတွေ့ရတယ်လို့ရွှေပြောင်းအလို့သမားအများစုကလည်းရှမ်းမျိုးနွယ်စုတွေဖြစ်ကြပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA အမေရိကန်တန်ကဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ24 kHz 12139လိုင်းနိုမီတာ40 kHz 9443လိုင်းနိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190တို့ကပါဆက်ပြီးထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနိုင်ငံဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American EDN 3အင်္ဂလိပ်သင်ကန်းစာနဲ့အတူဓာတ်ရိုက်လေလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
တစ်ဖက်မှာ NRDU ယုံကြည်မှုအားနည်းသွားလို့ဟလာဒီဥကောက်ပွဲကိုလည်းစိတ်ဝင်စားမှုရော့ချသွားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီ NRDU ပေးခဲ့တဲ့မဲတွေကအဒီနေ့မှာရောက်မလာတဲ့ဟာကအဓိကဒီဥကောက်ပွဲရလက်တွေဖြစ်ပေါ်စေတယ်ကျွန်တော်သုံးသပ်ပါတယ်။ဘာဖြစ်လို့လဲဆိုတော့
ပြီးခဲ့တဲ့ရက်ပိုင်းကပြီးစီးသွားတဲ့မြန်မာနိုင်ငံဂျားဖြတ်ရွေးကောက်ပွဲအပေါ်မှာသုံးသပ်ဆွေးနွေးထားတဲ့အင်္ဂါည VOA ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုမကြခင်နားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအဲဒီတာအပေါ်သတင်းဆောင်ပါတွေကိုမူရင်းအပေါ်မပြတ်ဒေါ်လာလာတန်းနဲ့အတူတင်ဆက်ထားပါတယ်။ရခိုင်ပြည်ပကဖြည့်ရှင်ရေးနိုင်ငံတကာအကြံပေးအဖွဲ့ဝင်တူဖြစ်ခဲ့မှုတဲ့အမေရိကန်ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Bill Richardson က Time Magazine ကြီးမှာ Accountability Alone Will Not Solve Myanmar Rohingya Crisis ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးကိုပြောပြခြင်းပါတယ်။ရခိုင်အရေးမှာကျူးလွန်တဲ့တာဝန်ရှိသူတွေကိုအပြစ်ပေးအရေးယူလိုက်ရုံနဲ့ရိုဟင်ဂျာအကြမ်းတဲကြီးပြည်လေသွားမှာမဟုတ်ဘူးလို့ဆောင်းပါရှင် Richardson ကဆိုပါတယ်။ရခိုင်ဒေသမှာဖြစ်ခဲ့တဲ့ရက်ဆက်မှုတွေကိုပြောလာခဲ့ကြတာအကျော်ကြာလာပြီးဖြစ်တယ်လို့အခုဆိုရင်သူတို့ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကတဖြည်းဖြည်းပိုမိုပေါ်လွင်လာနေပြီဖြစ်ပါတယ်တဲ့။မြန်မာနိုင်ငံမှာတန်ခတ်မခံရဘဲဆယ်စုနှစ်နဲ့ကြီးပြီးအပြစ်ကနေလွတ်မြောက်နေတဲ့တာဝန်ရှိသူတွေကိုအရေးယူရမယ့်ကိစ္စဟာတိတ်ကိုအရေးကြီးလာတယ်လို့သူကဆိုပါတယ်။ဒီနေရာမှာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကထုတ်ပြန်လာတဲ့အစီရင်ခံစာအတိုင်းပဲမြန်မာစစ်တပ်ရဲ့ထိပ်ပိုင်းကောင်းဆောင်တွေကိုလူမျိုးရုံးတပ်ဖြတ်မှုစစ်အာဏာကျူးလွန်မှုလူသားဓုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်စုံစမ်းစစ်ဆေးသင့်တယ်ဆိုတဲ့အကြံပြုချက်ကိုဆောင်းပါရှင်ကထောက်ခံထားပါတယ်။ဒါပေမဲ့အဲ့ဒီလိုပြစ်မှုကျူးလွန်တဲ့တာဝန်ရှိသူတွေကိုအရေးယူနိုင်ရေးကိုပဲအာရုံစိုက်နေမယ်ဆိုရင်ရိုဟင်ဂျာဒုက္ခသည်တွေလက်ရှိရင်ဆိုင်ခံစားနေရတဲ့ဒုက္ခနဲ့လိုအပ်ချက်တွေဖြည့်ဆည်းပေးရေးကိစ္စမှာလစ်ဟာသွားနိုင်တယ်လို့သူကထောက်ပြပါတယ်။ရိုဟင်ဂျာတွေရတဲ့နဲ့အခြေခံအခွင့်အရေးနေနဲ့ပတ်သက်လို့မြန်မာနိုင်ငံကလေးစားလိုက်နိုင်ရမယ့်အချက်တွေကိုနိုင်ငံတကာအတိုင်းအဝန်းကမဖြစ်မနေအာရုံစိုက်ဖို့လိုတယ်လို့လည်းဆောင်းမရှင်ကဆိုပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့တက်ဆိုင်သူတွေကိုပြစ်မှတ်ထားတဲ့ဒဏ်ခပိတ်ဆို့မှုတွေလုပ်ထားတယ်ဆိုပေမဲ့မြန်မာအစိုးရပေါ်ပို့ပြီးဩဇာသက်ရောက်နိုင်မယ့်နည်းလမ်းတွေကိုလှုပ်ဆောင်သင့်တယ်လို့ဘေးရစ်ချန်ဆန်ကအကြံပြုထားပါတယ်။အဲ့ဒီမှာကိုပီအာနန်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်နေတာနဲ့ပတ်သက်လို့ဘယ်လောက်ထိတိုးတက်ပြည့်မီနေပြီလဲဆိုတာသေချာစမ်းစစ်ဖို့ပါဝင်တယ်လို့မြန်မာအစိုးရနဲ့ MOU စာကျွန်းထိုးထားတဲ့ UNDP UNHCR တို့ရဲ့လုပ်ပိုင်ခွင့်တွေကိုတိုးချဲ့ပြီးလုပ်ခွင့်ရရေးဟာအရေးပါတယ်လို့သူကထောက်ပြထားပါတယ်အပြည့်စုံကိုတော့ time.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဆက်လက်ပြီး The Verge Online သတင်းစာမှာFacebook ကမြန်မာနိုင်ငံနဲ့ပတ်သက်လို့ပို့ဆမှုရှိခဲ့ကြောင်းဝန်ခံခဲ့ပေမဲ့ဖြစ်သမျှအပြစ်အလုံးအတွက်တော့တာဝန်ယူဖို့ညှင်းဆိုတယ်ဆိုတဲ့ကောင်းကြီးနဲ့ရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်မြန်မာနိုင်ငံမှာမကြသေးမီကဖြစ်ပွားခဲ့တဲ့လူမျိုးတုံးတပ်ဖြတ်တဲ့အကြမ်းဖက်မှုနဲ့ပတ်သက်လို့ Facebook ရဲ့အခန်းကဏ္ဍကိုတီးကြားလေ့လာအကဲဖြတ်တဲ့ခြုံငုံတုံးသက်ချက်တွေကို Facebook ကထုတ်ပြန်ခဲ့ပါတယ်အတူတူအပြင်တော့စိတ်ဝင်ကွဲပြားမှုနဲ့အကြမ်းဖက်မှုကိုလုံဆော်ရမှာအသုံးပြုခံခဲ့ရတာကို Facebook ကလုံလောက်စွာဟန်တာအရေးယူနိုင်ခဲ့ခြင်းမရှိဘူးဆိုတာကိုဝန်ခံထားပါတယ်။ဒါအပြင်ဒီလိုမျိုးထပ်မဖြစ်ရလေအောင်လိုအပ်တဲ့အပြောင်းအလဲတွေကိုပြုလုပ်ရမှာ Facebook အနေနဲ့တိုးတက်မှုတွေရရှိနေတယ်လို့လည်းအစိုးရခန်းစားမှဖော်ပြထားပြီးခုလိုကြားဝင်ဆောင်ရွက်ရမှာဘယ်လောက်ထင်သာမြင်သာရှိတယ်ဆိုတာကိုပြောခဲ့ပေးမယ့်လှုပ်ရှားသူတွေအဓိကတောင်းဆိုချက်တစ်ချက်ဖြစ်တဲ့ ဒီလိုမျိုးပြန်လဲစီစစ်သုံးသပ်မှုတွေပြုလုပ်ပေးနိုင်မဲ့လာလာနဲ့ပတ်သက်လို့တော့ Facebook ကခိုင်မာတဲ့ grid တွေမပေးခဲ့တာတွေ့ရပါတယ်မြန်မာနိုင်ငံရဲ့ပဋိပက္ခကို Facebook ကကင်တွယ်မှုနဲ့ပတ်သက်လို့လှုပ်ရှားသူတွေအစကုလသမဂ္ဂအစုံလူတိုင်းကပြစ်တင်ဝေဖန်ခဲ့ကြတာဖြစ်ပါတယ်အစီရင်ခံစာကို San Francisco အခြေစိုက်စီးပွားရေးလုပ်ငန်းမှာလူမှုရေးတာဝန်ခံမှုအမိခံတရားလွတ်လပ်တဲ့ NGO အဖွဲ့ကပြုစုခဲ့တာဖြစ်တာမို့တရားလွတ်လပ်တယ်လို့ဆိုနိုင်ပေမဲ့စစ်စစ်စီစစ်မှုဟာကမ္ဘာတစ်ဖက်လုံးအတိုင်းအတာနဲ့မဟုတ်တာတွေ့ရပါတယ် Facebook တွေနဲ့စောင့်ကြည့်ထိန်းချုပ်မှုတွေနဲ့ပတ်သက်လို့ထင်သာမြင်သာရှိရှိထုတ်ပြန်ပေးမယ်လို့ဆိုပေမဲ့အနာဂတ်မှာဒီလိုမျိုးစီရင်ခံစာတွေပုံမှန်ထုတ်ပေးဖို့တော့ Facebook ကကတိမပေးခဲ့ပါဘူး Facebook တွေနဲ့ကမ္ဘာတစ်ဖက်စံနှုန်းတွေထားရှိပြီးတန်းတူထိန်းချုပ်စောင့်ကြည့်မှုနဲ့ပတ်သက်လို့နိုင်ငံချင်းစီလိုက်ကွဲပြားခြားနားမှုတွေရှိနေတဲ့အတွက်ကြောင့်တူညီနဲ့စံနှုန်းတွေထားရှိဖို့ကခက်ခဲတဲ့အကြောင်းဥပမာမြန်မာသုံး Facebook မှာတူညီတဲ့ Unicode မြန်မာ font ကိုမသုံးဘဲ Zoji font ကိုပါသုံးတဲ့အတွက်ကြောင့်တားမြစ်ထားတဲ့ရေးသားချက်တွေကိုသိနိုင်ဖို့ပိုခက်ခဲတဲ့အကြောင်းနဲ့ Unicode ကိုပဲစံအဖြစ် Facebook ကထားလို့ပြီး Zoji font ကိုထုတ်ပစ်ခါ Facebook ကိုစသုံးသူတွေအတွက်သာကြိုက်ရဖုန်းရွေးဖို့ option အနေနဲ့ထားရှိတယ်လို့ Facebook ကဆိုပါတယ်။ဒါအပြင် Facebook ကမြန်မာကိစ္စရပ်တွေကိုလေ့လာအကဲဖြတ်စောင့်ကြည့်ဖို့မြန်မာနယ်ပွား69ဥပအဖွဲ့ကိုလည်းခန့်ထားပြီးအမုန်းတရားပွားစီမဲ့အရေးသားမှု6400ခန့်တို့ကိုလည်းဖယ်ရှားအရေးယူနိုင်ခဲ့တယ်လို့ဆိုပါတယ်။နိုင်ငံတိုင်းဟာတရားပြဿနာတွေရှိကြပြီး Facebook အနေနဲ့မကြသည့်မိကမြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုပေါ်အခြေခံပြီးနားလေဖို့ကြိုးစားခဲ့တယ်လို့အစီရင်ခံစာကဆိုပါတယ်မြန်မာနိုင်ငံမှာ2020မှာရွေးကောက်ပွဲတွေကျင်းပဖို့ရှိတဲ့အတွက်လဲတချိန်ကအထူးချံဖြစ်ခဲ့တဲ့မြန်မာနိုင်ငံနဲ့ Facebook တုံးသူမြန်မာနိုင်ငံသားတန်း20တို့ကို Facebook အနေနဲ့ကတော့အချိန်ပေးစောင့်ကြည့်နိုင်ဖို့အရေးကြီးတယ်လို့ဆောင်းပါးမှာတိုက်တွန်းထားပါတယ်ရှင်
ဗီယူအေအမေရိကန်တန်ရဲ့အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒလလတန်းကပို့ချမှာဖြစ်ပါတယ
်ဒီကိမ့်နဲ့တင်ပြမယ့် idiom အသုံးကတော့
whistle blower
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းကWHISTLE whistle ကကျမတို့မြန်မာအခေါ် whistle BLOWER blower က BLOW blow ဆိုတဲ့ကြိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ BLOWER blower ကတော့မှုတ်သူပေါ့ရှင် Scribe crew ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ whistle မှုတ်သူပေါ့ဒီစကားဆင်းတဲ့လာရာကတော့တချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ်။ဥပဒေချိုးဖောက်ရာရောက်တဲ့လောက်ရမျိုးကျွလွန်နာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့တနည်းအန်ဒီယေကိုအတိပေးနိုင်အောင်ဝီစီတာမှုတ်ပြီးသတိပေးရာကဒီအသုံးဆင်းတဲ့လာတယ်လို့ဆိုပါတယ်။အီဒီမ်ဆိုတဲ့သဝိုက်ဒီဘေကတော့ဒီနေရာမှာလူတူအဖွဲ့စည်းတရလုပ်ငန်းကဝင်စသဖြင့်မှာဥပဒေချိုးဖောက်ရာရောက်တဲ့လောက်ရမျိုးကျွလွန်နေတာမျိုးအဂရီလိုက်စားတာမျိုးပြည်သူဗန္ဒငွေအလွဲသုံးစားလှုပ်တာမျိုးအလဟတာဖြုံတီးပစ်တာမျိုးကျမ်းမာရေးလုံခြုံရေးစသဖြင့်ဆိုင်ရာစီးမြင့်တွေချုပ်ဖောက်တာမျိုးစသဖြင့်မလုတ်တင်မလုတ်ထိုက်မလုတ်အပ်တဲ့လှုပ်ရမျိုးလုပ်နေတာကိုတွေ့လို့သက်ဆိုင်ရာကိုတာဝန်တည်တည်အကြောင်းကြားတိုင်ကြားတာမျိုးသက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆလိုတာဖြစ်ပါတယ်။ဒီလိုလေအများအဖြစ်ကို့အထက်အရာရှိကကျွလွန်နေတာမျိုးဆိုရင်ပြောချင်ပေမဲ့လည်းမပြောရတာကို့ကိုပြန်ပြီးတနည်းလဲမဲမှအရေးယူခံရမှမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလည်းရှိနိုင်ပါတယ်။ဒါကြောင့် whistle blower ဖြစ်နိုင်ဖို့ကအသိစိတ်ရှိဖို့နဲ့တတ်တည်ရှိဖို့လိုသလိုတခါတရံလဲလှုပ်ကြံတိုင်တန်းတာမျိုးမဖြစ်သင့်ဘူးလို့သတိပေးချင်ပါတယ်။အမေရိကန်စုရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင်ဥပဒေအရအကာအကွယ်ပေးထားခြင်းလေခံရပါလေ whistle blower နဲ့ပတ်သက်လို့ George Group ရဲ့ဥပမာကိုနားဆင်ကြကြရအောင်
John told me He is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
Siadma yoma motor dio ri lou ni de chang tissan ya go ati be tain cha ke da tu ba be lu chon ga chino go pyo pya ke de ati sain chang mini nai lu tu ai di lu lou lai da be lu yu sa ya ba de lu adei be ya ba de upma go naw ta khaw na sin chi cha ya aw.
John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
Tikuku tiya mwina simien chophaw da alwe tungsa lout da myo lout ni da go ko ati sei chang tetsan ya go ati pe a chang ja de so yin ai di lu go belu pyo mle
whistleblower
lo pyo lu ya ba de era ga do degree mne jin pya ke de idiom a thong me phit par de.
American Indian တို့ English သင်ခန်းစာကိုဒေါ်လလတန်းကပို့ချခဲ့တာဖြစ်ပါတယ်ခင်ဗျာဒီလို English သင်ခန်းစာကို VOA ရဲ့မနက်ခင်းတိုင်းမှာနှားဆင်နိုင်ပါတယ်အခုတော့အင်္ဂါညကဆွေးနွေးကြတဲ့ VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုပြန်လည်ထုတ်လွှင့်ပါမယ်ကိုသားညွန့်ဦးကအစီအစဉ်တင်ဆက်တာပါ
ပါခင်ဗျာအင်္ဂါနေ့ညနေပိုင်းတက်လီလိုက်စီစဉ်ကနေပြီးတော့ကြိုးစိုးပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြီးခဲ့တဲ့သတင်းပတ်ဒီစနေနေ့ကပြီးသွားတဲ့ဂျားဖြတ်ရွေးကောက်ပွဲရလနဲ့ပတ်သက်ပြီးတော့သုံးသပ်ဖို့ပါပြီးခဲ့တဲ့နိုဝင်ဘာလဒီ3ရက်ဂျားဖြတ်ရွေးကောက်ပွဲမဲဆန္ဒနယ်73ခုရှင်ပြိုင်တဲ့နေရာမှာအာဏာရ NLD ပါတီက9နေရာအနိုင်ရပြီးတော့တိုက်ခန်းကြက်ခန့်ရေးပါတီက3နေရာအနိုင်ရပါတယ်ဂျားဖြတ်ရွေးကောက်ပွဲရလနဲ့ပတ်သက်ပြီးတော့ကြိုတင်ခမန်းချက်တွေအတိုင်းနေရာတော်များများကဖြေထွက်ခဲ့ပေမဲ့လို့ဒီရလရဆိုရင်တော့လာမယ့်2010ရွေးကောက်ပွဲဟာဆိုလို့ရှိရင်အနာရ NLD ပါတီအတွက်အခက်တွေ့မဲ့အနေအထားဖြစ်တယ်ဆိုပြီးတော့တုံ့တက်မှုတွေကလည်းရှိနေတာပါ။ကြောင့်မလို့ဒီဒဲဂျားဖြတ်ရွေးကောက်ပွဲရလတုံ့တက်ချက်နဲ့ပတ်သက်လို့ကျွန်တော်ဒီနေ့ဆွေးနွေးကြမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတဦးကတော့ဦးမျိုးရန်အောင်တိမ့်ပါ။ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဗဟုသုတေသနဌာနပါ။ကိုမျိုးရန်အောင်တိမ့်ဒီလိုင်းပေါ်မှာရှိပါတယ်။နောက်တူကတော့နိုင်ငံရေးတုံ့တက်သူတူလည်းဖြစ်ပါလေနိုင်ငံရေးဆောင်မတွေလည်းရင်းနေတယ်ကုတီဟာသွေးပါသူတို့နှစ်ဦးစလုံးဒီလိုင်းပေါ်မှာရှိပါလေကျွန်တော်အရင်ဆုံးတော့ကုတီဟာသွေးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာခုနကပြောလို့ energy တက်တော့နောက်2020ဟာစင်ခေါ်ချက်ဖြစ်လာနိုင်တယ်ဆိုတော့တုံ့တက်မှုတွေရှိလို့ပဲတချို့ကလည်းဒါကငကူတွေကခမန်းပြီးသားပါတယ်ဒီဂျာဖြတ်က energy တင်လောက်တော့မရနိုင်ဘူးဆိုတော့အဲ့တော့ဒီဂျာလက်တဲ့ပတ်သက်လို့ကုတီဟာရဲ့အမြင်သိချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဟိုပေါ်တဲ့အားလုံးလည်းပြည်သားပြည်သားကိစ္စဆိုကျွန်တော်တို့တူတူတည်းပဲကျွန်တော်ရဲ့လေးလာအတွေ့အကြုံကိုပြောပါမယ်ဟုတ်ကဲ့ဆုံးနေရာရှုံးသွားတာပေါ့နော်ဆုံးနေရာရှုံးသွားတဲ့ဖြစ်မှာဒီလေးနေရာကနိုင်သားပြည်သားနေရာကိုပြန်ရှုံးသွားတာပါအဲ့တော့ဒီဆုံးနေရာတွေကလေးနေရာနိုင်သားပြည်သားပြန်ရှုံးသွားတဲ့နေရာတွေကိုတုံ့ပြန်ကြည့်တဲ့ခါကြတော့ပထမဆုံးပြည့်စုံချက်ကဒီရေကောက်ဝဲရလောက်ကိုဖြစ်ပေါ်စေတဲ့အဓိကအချက်တစ်ခုနဲ့ပြောလို့ရတာကမဲလာပြီးတဲ့သူနည်းသွားတယ်ဆိုတဲ့အချက်ရယ်အဲ့ဒီမဲလာပေးသွားတဲ့သူမဲပေးတဲ့သူမဲသွားတယ်ဆိုတော့အချိန်တော့ဒီ2015တော့ NLD ကိုထောက်ခံတဲ့သူတွေလာပေးတာမဲသွားလို့ဒီရလက်ထွက်တယ်လို့အကြမ်းများပြီးပြောလို့ရပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်ဒီမဲရလက်တွေကိုလေ့လာကြည့်တဲ့အခါမှာတက်ခံရေးကရတဲ့နေရာတွေတော်တော်များများကမဲတွေကသူဘူတာတော့ရထားတဲ့မဲတွေတိတ်မကွာဘူးဆိုတာတွေ့ရပါတယ်။ဆိုတော့ဟိုပြောမယ်ဆိုလို့ရှိရင်တက်ခံရေးကသူရထားတဲ့အရင်ထဲရှိတဲ့အမာခံမဲတွေကိုတပီထိန်းထားနိုင်လို့ဒီရလက်ကိုဒီရအောင်ယူသွားနိုင်တယ်လို့ပြောလို့ရပါတယ်။ NLD ကတော့ဒီရထားတဲ့2015မှာရခဲ့တဲ့ရလက်ပြီးအားလုံးကိုအပြန်မမီတော့ဘူးဆိုတော့ကျွန်တော်ဒီအဲ600လောက်မှာကျွန်တော်တွေ့ရပါတယ်။ချင်းတက်တစ်ချက်လေးနဲ့ကျွန်တော်ပြောချင်တဲ့တစ်ခုရှိပါတယ်။အဲ့ဒါပါလဲဆိုတော့တပူးရွေးကောက်ပွဲပါ။လာပြီးပေးတဲ့မဲဆန္ဒအရေးအတွက်က2015နဲ့ပိတ်ပြီးမကွာဘူး။အဲ့တော့90ရာခိုင်နှုန်းကျော်လောက်လာပေးခဲ့တယ်လို့ကျွန်တော်တို့တွေ့ရှိရပါတယ်။အဲ့ဒီမှာမှအဓိကဘာထပ်ပြီးတွေ့ရှိရလဲဆိုတော့တန်ခိုင်ပါတီကလေ600လောက်နဲ့အနိုင်ရရှိသွားပြီးတော့ NLD ကတော့လေ600ကျော်လောက်ပဲရတယ်ဆိုတော့2015ရလက်ကိုပြန်ကြည့်တဲ့အခါကျတော့ NLD က800လောက်နဲ့နိုင်ထားပြီးတော့ကျွန်တော်တို့ဒီအကြမ်းခံရေးပါတီက600လောက်နဲ့ရှုံးသွားတယ်ဆိုတော့ဒီရလက်ကိုကြည့်မယ်ဆိုလို့ရှိရင်တပူးပါတော့ဟလာအကြမ်းခံရေးကမဲ200လောက်အဲဒီဘက်ကိုပြောင်းပြီးရလာပြီးတော့ကျွန်တော် NLD ကတော့ပြန်နေရထားတဲ့မဲ200လောက်ရော့သွားတယ်လို့ကျွန်တော်သုံးသပ်လို့ရတယ်တပူးရွေးကောက်ပွဲကတော့ရွေးကောက်ပွဲဒီ73ခုလုံးမှာအရန်ထူကြတယ်energy အနေနဲ့ဒီရလက်ပေါ်မှာတော်တော်လေးကိုလေ့လာဆင်ခြင်ပြီးတော့အဖြေရှားပြီးတော့ကျွန်တော်တို့ဒီ2020ကိုရင်ဆိုင်ဖို့လိုရဆိုတဲ့အချက်ကိုတွေ့ရပါတ
ယ်ဗျ။ဒါက energy အတွက်ချက်ပြီးခေါင်းလောင်းဆိုပြီးတော့သုံးသက်ကြပါလေ။နောက်ချက်ကျွန်တော်မေးချင်တာကြန့်ခိုင်ရေးပါတီဘက်ကပေါ့။ကြန့်ခိုင်ရေးပါတီကပြောမယ်ဆိုရင်ပြီးခဲ့တဲ့ရွေးကောက်ပွဲဒီမှာလည်းဒုတိယနေရာတော့သူတို့လိုက်ပါတယ်။ဒါပေမဲ့အခုဒီရွေးကောက်ပွဲအရဆိုရင်သူတို့ရဲ့ထောက်ခံမှုပိုလာတယ်လို့ပြောလို့ရလား။အရင်အတိုင်းပဲလို့ပြောလို့ရလားဘယ်လိုမြင်ပါလဲခင်ဗျာ။ကြန့်ခိုင်ရေးနဲ့ပတ်သက်လို့လူတွေရဲ့ထောက်ခံမှု
အဲ့တမူကဆိုရင်တဲ့နေရာတွေလေ့လာကြည့်ခါမှာကြန့်ခိုင်ရေးအတွက်ဘူလာရရှိထားတဲ့မဲ သူကသူခိန်းနားနေတာတွေ့ရတယ်သူစိုးသက်ပြီးတော့လူရယုံကြည်တာမဟုတ်ပဲနဲ့တစ်ဖက်မှာ NLD ကိုယုံကြည်မှုဟလာအားနေသွားလို့ဟလာဒီရုပ်ောက်ပွဲကိုလည်းကျွန်တော်စိတ်ဝင်စားမှုရော့ချသွားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီ NLD ကိုပေးခဲ့တဲ့မဲတွေကအဲ့ဒီနေမှာရောက်မလာတဲ့ဟာကအဓိကဒီရုပ်ောက်ပွဲရလက်တွေဖြစ်ပေါ်စေတယ်လို့ကျွန်တော်သုံးသပ်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့2015တုန်းကရခိုင်ပြည်ကရခဲ့မဲရည်အတွက်နဲ့ချိန်ထိုးကြည့်တာဖြစ်ပါတယ်အဲတပူကလွယ်လို့ပေါ့နော
်တရားဝင်ရုပ်ောက်ပွဲကော်ပိုရှင်ကထုတ်ပြန်တာတော့မဟုတ်ပါဘူးလူမှုကင်ရေးပေါ်မှာတချို့ပြတ်နေဆိုရင်တက်မဲယုံနေမှာပြောမယ်ဆိုရင်တက်မဲယုံအားလုံးဒီဘက်ကတခါရေးဖွဲ့ကိုထောက်ခံထားတယ် NLD ကိုလုံးဝမထောက်ခံတချို့ယုံနေဆိုရင်တုံညဆိုပြီးတော့ဖော်ပြထားတာတွေ့တော့စစ်တပ်ရဲ့ရည်ရည်ချက်နဲ့ပတ်သက်လို့ဒီရက်ကောက်ပွဲမှာထင်သာတွေ့ရတယ်လို့ပြောနိုင်လားခင်ဗ
ျဒီတပ်ကြီးရဲ့ဒီကျွန်တော်တို့ဒီမဲပေးတဲ့အနေထားတော့လုံးဝပဲတခါရေးပေါ်မှာပဲရည်ရည်ချက်ပေးတာတွေ့ရပါတယ် NLD ကိုပေးတဲ့မဲပေးတဲ့ဟာလည်းဒုစရစတော့တွေ့ရပါတယ်ဆိုတော့လည်းပဲအများစုကတော့တခါရေးကိုမဲပေးတာတွေ့ရပါတယ်ဆိုတော့ဟိုတဲ့ရည်ရည်ကြက်ကရုပ်ောက်ပေါ်နဲ့ပတ်သက်လာရင်မပြောင်းလဲသေးဘူးဆိုတော့ကျွန်တော်တို့ပြောလို့ရတယ်ပေါ့နော်တက်ခံယူဆက်လက်ပြီးတော့အဲကျွန်တော်တို့ဒီဟိုအပေးမယ်ထောက်ခံရမယ်ဆိုတဲ့ရည်ရည်ချက်မျိုးရှိပါတယ်ဒီရည်ရည်ချက်မျိုးကလည်းအာဟိုကျွန်တော်တို့ဒီအမေးပေးပြီးတော့ပေါ့နော်ဒီ policy သဘောမျိုးပေါ့နော်ဟိုချမှတ်ထားတဲ့အဲသဘောလားသူ့ဥကြီးစီရဲ့အယူအဆပဲလားဆိုတော့ပြည်ပြည်ကြကြတော့ပြောနိုင်ဘူးကျွန်တော်တို့မှဒါဟုတ်ဒီကြကြဝေဖန်ဖို့တော့ကျွန်တော်တို့မှအထောက်အထားမရှိဘူးတိုးတော်လည်းပဲသူ့ကြကြကတော့ကျွန်တော်တို့ဒီတက်ရဲ့ရက်ဒီကြက2015တုန်းကရက်ဒီကြက်နဲ့မပြောင်းလဲသေးဘူးဆိုတော့သိရပါတယ်ဗျဟုတ်ကဲ့
ကိုမျိုးရန်အောင်တင်းကိုဖိတ်ခေါ်ချင်ပါတယ်ကိုမျိုးရန်အောင်တင်းကအမျိုးသားတမှုစီဖွဲ့ချုပ်ရဲ့ဘူသူဒနာဌာနဆိုတော့ကျွန်တော်တခုမေးချင်တာကဒီမဲရလနဲ့ပတ်သက်ပြီးတော့ NLD ကခေါင်းဆောင်ပိုင်းတွေချို့ရတုံ့ပြန်ချက်တွေမှာမျိုးမျိုးကွဲတာတွေတော့ရှိပါတယ်ဥပမာဆိုလို့ရှိရင်ဥမျိုးညွန်းရဲ့တုံ့ပြန်ချက်တွေကျွန်တော်တို့ကြည့်ရတော့ဆိုရှင်သူကတော့အားမရတဲ့အတန်ပေါ့နော်ဒါပေမဲ့ဥညာဝင်းဒီဥညာဝင်းကျွန်တော်တို့တုံ့ပြန်ထားတဲ့ဒီအင်တာဗျူးမှာဆိုလို့ရှိရင်တော့ဒါကကြိုတင်ခံမှန်းပြီးတဲ့အတိုင်းပဲဖြစ်တာပါလို့ပြောပါတယ်ခင်ဗျအဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ NLD ထဲမှာဘယ်လိုများယူကပွဲရလနဲ့ပတ်သက်လို့တုံ့သက်မှုတွေရှိပါလဲခင်ဗျဆရ
ာဥမျိုးညွန်းကိုအငယ်ဥညာဝင်းတို့ဆိုတော့ကိုယ်ပုံစံနဲ့ comment ကြပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကဒီပေးထားတဲ့စင်ကစားထဲမှာကျွန်တော်လူတွေမဲထမပေးလို့ရှိရင်တော့ဒီနေရာကြီးရှုံးမယ်လို့ကျိုးဆက်မှတ်ပြီးသားပါ။ဒါပေမဲ့ကျွန်တော်တို့လူတွေစူးစမ်းလို့ရှိရင်တော့ဒီမဲထွက်လာပြီးတဲ့အလုံးတက်လာမှာပေါ့ဗျာ။နော်အဲ့တော့စူးစမ်းရဲဆိုရင်ခမာလည်းပဲပုံစံမျိုးစုံရှိပါလေ။အဲ့တော့ဆရာမျိုးညွန်းတို့ကကြတော့ဒီမာဂျီနာနဲ့တွားခဲ့တယ်ဆိုတော့ဆရာမျိုးညွန်းတို့ဆီကတော့အဲကျွန်တော်မချင်မြဲအတန်တွေထွက်လာမှာပေါ့။ဒီရုပ်ပေါ်မှာကျွန်တော်တို့ကတင်ငန်းလာယူမှာကပီကန်ကျိုးပါတီနဲ့တက်မတော်ပေါ့နော်ပီကန်ကျိုးပါတီနဲ့တက်မတော်ကသူတို့ရဲ့မဲဆန္ဒရှင်တွေကိုနော်ကကိုတီရပြကောင်းလို့ပဲထိန်းချနေအစုတစည်းတိုင်းနေဒီမရောချောင်းထားနိုင်ရေပေါ့ဒါမှလည်းကျွန်တော်တို့ပါတီနေနေကမမအိုးစောကျော်စလာမှာကကျွန်တော်တို့အောက်ချီပါတီဝင်နေစိတ်တဲ့အဓိကသူတို့လှုပ်ရှားနိုင်မှုလိမ့်ပါပါလေဆိုတဲ့အချက်ကိုတော့ကျွန်တော်အတိအမှတ်ပြုမှာဖြစ်ပါတယ
်ကို့ထောက်ခံတဲ့မဲပေးသူတွေထွက်လာတာနည်းတယ်ဆိုတာကမဲဆွဲစီယုံမှုအားနည်းလို့လားဒါမှမဟုတ်ရှင်ကိုကိုတဲကလူလူကဟိုမချေနှမ်းမှုတွေနဲ့ထောက်ခံမှုကြလာလို့လားဘလို့သုံးသပ်မိပါလဲ
ဟိုနားလေပေါ့2015ကိုပြည်သူလူထုကရွေးကောက်ပွဲလို့မြင်တာမဟုတ်ဘူးဗျဒါကိုဒီမိုကရေစီရေးလှုပ်ရှားမှုတစ်ခုလို့မြင်တာအဲ့တော့ NLD ပါတီကိုလည်းနိုင်ငံပါတီတစ်ခုတက်စားလို့ရှိရင်ဒီမိုကရေစီလှုပ်ရှားမှုမဥဆောင်ဖွဲ့စည်းပြင်မြင်ပြီးတော့ကဒေါက်ဆန်းစုကြည်ကိုလည်းပဲဒီမိုကရေစီဥဆောင်နေတဲ့ခေါင်းဆောင်ပေါ့ဗျာအဖြစ်နဲ့ပါတီဖြစ်မယ်လို့ရှောင်းမှုတခုနဲ့ဝင်ပါခဲ့ကြတာကြာပြီးတော့ငါတို့မဲပေးမှဒီအာဏာရှင်အစိုးရအဲ့ဒီချုပ်ငင်းမယ်ဒါကြောင့်ဝင်ပါမယ်ဆိုတဲ့အသိနဲ့နိုင်ငံလုံးကကိုယ့်စိတ်ကိုစားပြီးတော့လှုပ်ရှားခဲ့ကြတာပေါ့ဗျာအခုဒီဂျာတီကုတ်ပွဲတွေမှာကကြတော့ငါတို့ကအစိုးရရွေးပေးပြီးတော့ပြီးတော့တာဝန်ကြည့်ပြီးဆိုတဲ့သဘောထားမျိုးကြည့်သူလူလူများစုမရှိနေဝင်ရတယ်ဗျာနောက်တစ်ခုကလည်းပဲဒီဂျာတီကုတ်ပွဲတွေကအပြောင်းလဲအကြီးမားပေါ်ဆောင်တော့မပေါ်ဆောင်နေတဲ့အတွက်ကြောင့်ဒီပါတီဒီမကူကဘောလိုက်ရှိရှိမလို့ရှာမှုနေနေတယ်ဗျကျွန်တော်တို့အစိုးရအဖွဲ့ကိုစိတ်တက်တဲ့လူတွေရှီကောင်းရှိနေမြဲဒါပြီးအရင်ရိုင်းလုံးအများအားလို့ကျွန်တော်မြင်ပါတယ်အထူးသဖြင့်တော့ဒါမဲ့ကျွန်တော်ဖြူးဆိုင်မဲ့အချက်ကပညာတက်နော်ဆော့ဖက်တဲ့နိုင်ငံစဉ်ဝင်စားတဲ့လူပုဂ္ဂိုလ်များပေါ့ဗျာအထူးသဖြင့်အမြင်နဲ့နိုင်ငံကြောင့်ရင်းနေပြောနေလူမှုကွေးမှာပြောနေဆိုနေကြတဲ့လူတွေရဲ့ကျွန်တော်တို့အနေတီပေါ့အမြင်ပေါ့ကတော့စိတ်မကောင်းလောက်ဘူးဗျအဲ့ပုဂ္ဂိုလ်များကလည်းအမြင်နဲ့ပြောနေဆိုနေတဲ့အတွက်ကြောင့်လူတို့အပေါ်မှာလုံးဝနေစုံနေရှိတယ်။ဒါကတော့ကျွန်တော်တို့ view ဆန်တဲ့အချက်ကိုကျွန်တော်မြင်ပါတယ်။နောက်တစ်ခုကဝန်ထမ်းတွေထောက်ခံမှုတိတ်တာကြောက်ပါလို့ကျွန်တော်မြင်ပါတယ်ဗျာ
။သရရှင်တွေဖိတ်ခေါ်ကြပါလေ။သရရှင်တွေကကိုခမောင်လွင်တူတုတ်ဆွနေမြင်မြလို့ရပါလေခင်ဗျာ
။ဒါကြည့်ဒီကောင်းနေတဲ့အချက်တည်းဖြစ်ရတယ်။ပြန်ပါချက်ကတော့အဲဒီအစိုးရအမြင်တစ်ခုကာလာအတွင်းမှာလက်လက်အချင်းဒီဒီယာယီစိတ်အယုံတော့အောင်ခဏလေးတို့ကြောင့်ဒီလိုထောက်တာကြာခဏအကျိုးဖြစ်ပါလေ။နံပါတ်2အချက်ကတော့တော့အဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့ဒီအဲ့
နံပါတ်3ချက်ကတော့လေယာဉ်ရေးပြီးပြီးရနေဒီစောင်းနေကြဆင်းစောင်းနေကြတဲ့အရင်ဒီလူလုံးလေးအားနေလာခြင်းလို့ကြားဖြစ်တယ်တန်တာကြည့်လို့
ဟုတ်ကဲ့ကိုခမောင်လေးကျေးဇူးပါကျွန်တော်နောက်တူတစ်ခါလေးဖိတ်ခေါ်ချင်ပါတယ်ကိုလှမောင်လေးလိုင်းပေါ်မှာရှိပါတယ်ကိုလှမောင်တူတူတူဆွေးနွေးမြေးမြန်းလို့ရပါတယ
်အခုယူကောက်ပွဲကိုလည်းဟိုပြည်သူများမဲလာမပေးကြဘူးပေါ့ဗျာအာမဲပေးစီချင်ပါတယ်2020မှာလည်းအန်ဒီကိုနိုင်စီချင်ပါတယ်အဲ့တော့နိုင်ဖို့ဆိုတာကလည်းဟိုတောင်အောင်ဆန်းစုကြည်ကိုယုံကြည်ပြီးတော့ကျွန်တော်ကဟိုမဲပေးတယ်လို့ပဲထင်တဲ့အတွက်ကြောင့်တောင်အောင်ဆန်းစုကြည်ကဟိုပါတီကိုပြန်မှပဲနိုင်မယ်လို့မြင်နေပါတယ်နိုင်မယ်ဆိုတာကိုအစိုးရဖွဲ့နိုင်မှာကိုပြောတာပါအဓိကပြောချင်တာကတော့မဲမလာမပေးတဲ့သူတွေကိုအခု NLD ရဲ့ကြီးညာချက်ပေါ့ဗျာကြီးညာချက်အမှတ်17 2018မှာ၄ရက်နေ့ကထုတ်တာနော်အဲ့ဒီမှာဆန္ဒမဲလာရောက်ပေးခဲ့ကြသူများအားလုံးကိုလည်းလေးစားစွာအတိမတ်ပြုပါကြောင်းဂုဏ်ပြုမှတ်တမ်းတင်ပါအပ်ပါသည်အဲ့တော့မဲမပေးတဲ့သူတွေကိုမဲပေးအောင်လောက်ရမှာလားအဲ့လိုမျိုးထိလုံးနေလောက်ရမှာလားဆိုတာကိုကျွန်တော်ကဘိုးလုံးမဆောင်ဖွဲ့ပြန်ပေးချင်ပါတယ်အန်တီကိုလည်းအဲ့ဒါပြန်ဖတ်ကြည့်ပါဦးလို့ဦးအောင်ရွှေလက်ထက်မှာဒါမျိုးတစ်ခါမှမရေးဘူးပါဘူ
းဟုတ်ကဲ့ခင်ဗျာကိုလှမောင်ကျေးဇူးပါကျွန်တော်ကိုတီးလက်မှုပါဒီခါလေးဖိတ်ခေါ်ကြပါလေကိုတီးလက်မှုဆွေးနွေးလို့ရပါတယ
်ကျွန်တော်အနေနဲ့ကတော့နော်ဒီလက်ရှိအစိုးရအဖွဲ့အစည်းအားနော်2015ရွေးကောက်ပွဲမှာအနိုင်ရခဲ့ပါတယ်ကျွန်တော်ကိုယ်တိုင်လည်းနော်ဘဲဟိုနော်ရအောင်ဖိတ်ဆောင်တော့မီဒီယာတွေပြောပြခဲ့တာရှိပါတယ်ခင်ဗျာနောက်ပြီးတော့နော်လက်ရှိအစိုးရရဲ့လုပ်ငန်းစဉ်အားလုံးဟာလက်ရှိအစိုးရကျန်လာပြီးကလေးကစစ်တပ်ဟာနော်သူ့ရဲ့လက်ရှိအစိုးရကိုနော်မဲချအောင်နော်ပြည်သူတွေသူ့ရဲ့စိတ်ဓာတ်တွေကနော်လက်ရှိအစိုးရပေါ်မှာနော်ညှဉ်းညွှန်းမှုဖြစ်အောင်စစ်တပ်အဖွဲ့အစည်းကလှုပ်ဆောင်နေတာတော့ကျွန်တော်တို့မြင်ရပါတယ်ခင်ဗျဘာဖြစ်လဲဆိုရင်နော်2015ရွေးကောက်ပွဲမှာအနိုင်ရပြီးတော့စစ်တပ်ကတိုင်းရင်းသားတွေလိုက်တော့တိုက်ခိုက်တယ်နော်နောက်တော့ပြဿနာအမျိုးမျိုးကိုသူတို့ဟန်ဒီပေးခဲ့တယ်အဲ့ဒီမှာနော်ဒေါန်စားစစ်ကြီးကနိုင်ငံတကာရဲ့ပုံရိပ်ကိုကြားဆင်အောင်လုပ်ခဲ့တာပြီစစ်တပ်ပါပဲအဲ့အကြောင်းမို့2020ရွေးကောက်ပွဲမှာနော်ဒေါန်စားစစ်ကြီးနဲ့တော်တော်လေးအကျိတ်နဲ့ရင်ဆိုင်ရမယ်လို့ကျွန်တော်မြင်တယ
်ပြည်နယ်ဆွေးနွေးသူတွေကိုပြန်လှည့်ပေးကြမှာလေကိုမြဲဦးရန်အောင်တင်ကိုပြန်ဖိတ်ခေါ်ကြမှာလေကိုမြဲဦးရန်အောင်တင်ခုနကဆွေးနွေးသွားတဲ့အထက်မှာကိုခမောင်လွင်ကိုလှမောင်ဆွေးသွားတဲ့အထက်မှာဒီအမျိုးသားခုစီဖွဲ့ချုပ်ကိုနယ်လေးဝေဖန်ထားရလေပါပါတယ်ပါတီတွင်းအားနေချက်ဖြစ်တယ်လူလူအဆောင်နေပူကြီးလာတယ်ဒီချက်တီကြောင့်ဖြစ်တယ်ဆိုတဲ့ချက်လေးထောက်ပြပါရယ်ကိုမျိုးရံအောင်သိဘလူများတုံ့ပြန်ဆွေးနွေးလို့ပါလေ
ဟုတ်ကဲ့ကျွန်တော်တို့အနိုင်ရပြီးတဲ့အချိန်မှာပါတီကိုအောင်ဆိုင်မှုနည်းလာတယ်ဆိုတော့ကျွန်တော်တို့ဝန်ဆန်းပါပါဒါမှလည်းအခုနောက်ဆုံးဆရာဆွေးနွေးရတဲ့ဒီတခြားသောပုဂ္ဂိုလ်များကကျွန်တော်ပါတီဘိုးကြောင့်ဆရာလို့လာတယ်ဆိုတော့လည်းအမှန်ပါပဲနောက်ခုစလုံးကိုကျွန်တော်ပြင်ဆင်ရမှာပါကျွန်တော်ပါတီတွင်းသူရဲ့ကြီးတွေပေါ့နော်ဒီကြေးတွေကိုပြန်လဲပြီးတော့စုစည်းတော့ပြန်ပြီးတော့ဒီလိုလက်ဖြစ်အောင်ပြန်လဲဆောင်ရွက်ပူရယ်နောက်တစ်ခုကကျွန်တော်တို့နေနဲ့အပြင်ပအတိုက်ခိုက်ကြည့်ဖို့ဘယ်လိုမျိုးကောက်ွယ်မလဲဆိုတော့အဲ့လိုမျိုးလိုပါတယ်ဗျကျွန်တော်တူပီရှုံးရတဲ့ကိစ္စနေရာကိစ္စမျိုးနဲ့တမှုရှုံးတဲ့ပုံစံမျိုးနဲ့မတူပါဘူးထို့သူနေကြီးနာရှုံးတဲ့ပုံစံမျိုးနဲ့မတူပါဘူးဘာအဖြစ်ထားမိလဲဆိုရင်မတူပြီမှဆိုရင်ကျွန်တော်တို့ကတိုင်းနာရီရဲ့မာမေးဖွဲ့မှုတွေးရမှာပါအဲဒီတိုင်းနာရီကမာမေးမဖွဲ့ဘဲနဲ့ဒီဘဝတရားစီဝန်ပြိုင်မယ်ဆိုရင်ကျွန်တော်တို့ပါတီနိုင်မှာပါတို့ဒီတမူကတော့သူကြတဲ့ကိစ္စပါငါကိုတိရပြီးသွားသလိုပဲတမူရှုံးတဲ့ကိစ္စဒီကျွန်တော်ပါတီအားနည်းလို့ဆိုတာသင်ရှားနေပါလေဒါဆိုလို့ရှိရင်ကျွန်တော်သိထားမယ်အချက်ပါဝီချင်းသားဆိုရင်ဒါဟိုနှစ်ခုပေါင်းတာပေါ့ပါတီအားနည်းကလည်းပါတယ်တန်းသားတွေမာမီဖွဲ့တယ်လည်းပါတယ်နောက်တစ်ခုကကျွန်တော်ပြည်ကင်ဖြိုးရမှာပြောလည်းပါပါတယ်အဲ့တော့တနေ့တနေ့ပုံစံချင်းမတူပါဘူးအဲ့တော့တစ်ဖက်ချင်းမှာပဲဒီတော့တစ်ဆင့်အချိန်ဘယ်လိုရှိမလဲလို့မေးလို့ရှိရင်ကျွန်တော်တို့အစိုးဖွဲ့နိုင်ပါလားအဲ့ကကြာရင်လူလူရေလူလူရေတို့ရှာမကွာဓာတ်ရက်နဲ့တော့မကြည့်ပါဘူးဒါကတော့ပုံစံတမျိုးပါဒါမှလည်းဒီ2018ရွေးကောက်ပွဲကကျွန်တော်ပါတီတို့ကောင်းပါတယ်အခုလိုမျိုးရှုံးသွားတာကကျွန်တော်တို့အတွက်ကိုကောင်းတယ်လို့ကျွန်တော်မြင်ပါတယ်လူကြီးတွေရောပါတီအဆင်ဆင်ပေါ့ဗျာတော့အချက်တစ်ခေါက်နဲ့ဖြစ်သွားတာပေါ့ကျွန်တော်တို့ကတော့ဒါကအကောင်းဘက်ကရှိနေပါတယ
်ပြောမယ်ဆိုရင်ခုနကကိုမျိုးရံအောင်သိပြောတဲ့ခါမှာတိုင်းသားတွေမဟာမိတ်ဖွဲ့တဲ့ကိစ္စလည်းပါပါတယ်ဒီကံပြောမယ်ဆိုရင်ရှမ်းမှာ SNLD လို့ပါဆိုတစ်ချိန်လုံးက NLD ပါတီရဲ့မဟာမိတ်ကြီးတွေပါအဲ့တော့ဒီလိုပါတီတွေကအခုကတီးကြလို့ဖြစ်လာတယ်ပြန်လာတော့တိုင်းသားဒေသတွေမှာတိုင်းသားပါတီတွေကလည်းပွားကောင်းလာတယ်အဲ့တော့2020လို့ဒေသမျိုးဒေသမှာ NLD အနေနဲ့တိုင်းသားတွေနဲ့ပတ်သက်လို့ဘယ်လိုသဘောထားထားမလဲဒီတိုင်းပဲရှင်ပြိုင်မလားပြိုင်ပြီးရှင်ပြိုင်မလားမဟာမိတ်လုံနိုင်မလားဘယ်လိုများသုံးသပ်မိလဲဗျဒါက
တော့ကျွန်တော်တို့ဦးပြီးရဲ့သဘောထားအမြင်ပေါ့ဗျာနော်ကျွန်တော်ဟို2015ကလည်းမဟာမိတ်ဖွဲ့စည်းကြတာပဲဘာကြောင့်လဲဆိုတော့ကျွန်တော်တို့အစင်လာမဟာမိတ်ဖြစ်တဲ့ UN နဲ့အဓိကဖွဲ့စည်းကြတာပေါ့ဗျာဒီ CEC တွေဒီတပ်ဘူးလို့စဉ်းစားကြပါပါ ဆိုင်သားဒီနေ့ကျွန်တော်တို့မာမီဖွက်ဖို့လိုတယ်လို့တော့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ခင်ဗျာကွန်မြူနီယံတင်ကျေးဇူးပါကျွန်တော်ကိုတီဟောက်ဒီအောင်နဲ့ပတ်သက်လို့ပဲဆက်မေးချင်ပါတယ်တိုင်းသားဒေသတွေမှာတိုင်းသားပါတီအားကောင်းလာတယ်အဲ့တော့တိုင်းသားပါတီနဲ့မဟာမိတ်မဖွဲ့နိုင်ဘဲနဲ့ NLD အစိုးရနောက်ထပ်2020မှာအစိုးရဖွဲ့နိုင်ပါမလားကိုတီဟောက်အမြင်သိချင်ပါတယ
်ဒေသခံတိုင်းသားပါတီတွေအားကောင်းလာတာကကိုယ်လည်းပြောရင်ဒီ NLD ဒေသဆိုင်ရာသူတို့ပါတီဖွဲ့စည်းရေးဆက်တော့အစိုးရဖွဲ့စည်းရေးအားနည်းချက်ကြောင့်ဖြစ်ပေါ်လာတာဖြစ်ပါတယ်ဒေသခံဒီလိုရပါမှ NLD အားကိုးတယ်ကိုအားကိုးရနေပြီးတော့ကျွန်တော်တို့ဒီအားဘလို့အားမရဖြစ်တာတွေတချို့နေရာတွေမှာသဘောတစ်ဆက်တည်းမကျတဲ့ကိစ္စတွေဥပမာထောင်းဆောင်ကိစ္စလိုမျိုးပေါ့ဒီကိစ္စလေးတွေအစပြုလာတဲ့ခါမှာဒေသဆိုင်ရာဒီမဲဆန္ဒရှင်တွေဒီကြိုင်းအသားတွေကသူတို့ရဲ့အင်အားစုပေါ့နော်သူတို့ရဲ့ဒီဒေသတွေမှာထူထောင်ထားတဲ့ဒီပါတီတွေကိုငဲ့ကြည့်လာတယ်ကျွန်တော်ကတော့ဒီ NLD ကိုလည်းအင်အားကြီးဆုံးဆိုပြီးတော့အားကိုးတာပေါ့ဆိုအဲ့ဒီဟာကိုတိုင်းငံလုံးမှာရှိတဲ့ကျွန်တော်တို့ဒီဒေသကြီးမှာရှိတဲ့ပါတီတွေကဒီသားမိပြီးတော့ဒီနေရာနဲ့ဒီအားလုံးကတပြိုင်တည်းဆက်လို့ဆက်ဆင်းနောက်ဆက်ဆိုလို့ကျွန်တော်တို့ဒီမဟာမိတ်တွေဖွဲ့လာပြီးတော့ကျွန်တော်တို့ဒီဒေသစဉ်ကျွန်တော်တို့ဒီနိုင်ငံရေးစိုးမိုးနိုင်မှုဆိုအခုကြိုးစားတဲ့ခါမှာကျွန်တော်တို့ဒီမတူပြီးလို့နေရာမျိုးမှာအနိုင်ရရှိသွားတာဟာအားလုံးတို့ကဒါဟိုအတူတူစရာကျွန်တော်တို့ဒီ encouragement ပေါ့နော်ခွန်အားရတာပေါ့နော်ဆိုတော့တိုင်းသားရဲ့နိုင်ငံရေးကဒီတိုင်းသားပါတီရဲ့နိုင်ငံရေးတက်လာမှာ2020တိုင်းမှာသူတို့ကဒီအောင်မှတ်ကနေစပြီးတော့သူတို့ကနေပြီးတော့ဒီကပုံရအောင်လုပ်တော့ပါအဲ့တော့အဲ့လိုအမိသားမျိုးမှာ NLD ပဲဖြစ်ဖြစ်ကြံ့ကြိုင်ပဲဖြစ်ဖြစ်သူတို့ကမဟာမိတ်ဘူဝါဒကိုမကျင့်သုံးခြင်းနဲ့ကျင့်သုံးရတော့ပဲမဟုတ်ဘူးဆိုလို့ကျင့်ကျွန်တော်တို့အတင်းစိုက်ပြီးတော့ကျွန်တော်2020မှာဟိုထိတ်တိုက်ပေါ့နော်ပြိုင်ဖို့ဆိုတာကတော်တတ်ပြီလည်းမရဘူးတတ်ပြီရှိရင်လည်းမရဘူးတော်တော်ကြတော့ရလကတမျိုးဖြစ်သွားနိုင်တယ်ဒီကိစ္စဟာပါနတ်မှုနဲ့ဆိုင်တယ်တတ်ပြီနဲ့မဆိုင်ဘူးဖြတ်သန်းမယ်2020အောင်မြင်စွာဖြတ်သန်းမယ်ဆိုလို့ရှိရင်ပြေးကြတယ်ဒီပါတီကြီးတွေမြေထဲမှာအခြေစိုက်တဲ့ပါတီကြီးတွေပေါ့နော်တက်ဆိုင်ကြီးရောကျွန်တော်တို့ဒီ NLD ရောတိုင်းရင်းသားတွေနဲ့အားကောင်းတဲ့တိုင်းရင်းသားဒီတပ်ပေါင်းစုတွေနဲ့မဟာမိတ်ဖွဲ့ကိုဖွဲ့ရမယ်မဖွဲ့ရင်တော့မှားပြီပေါ့နော် NLD ကမူလမဟာမိတ်ကျွန်တော်တို့အယူဆပေါ့နော် viewer ရှိခဲ့တော့လည်းပဲအဲ့ဒီ viewer ကို2015မှာကျေပြတော်မလို့ပြန်ကောက်ကင်မှုတော့ကိုသူ့အနေနဲ့နိုင်ငံရအခက်အခဲရှိတော့ရှိနေတယ်ဒီပေါ်မှာသိပြီးတော့တွက်ပြီးစဉ်းစားနေလို့ဆိုလို့ကျွန်တော်တက်ဆိုင်ရစားပါမှာလေအခုကျွန်တော်ဒီနီးစီးနားမှာပေါ့နော်ရသွားသူရသွားနေတယ်ဆိုတော့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ချိန်ဆသွားလို့ပါပေါင်းဆွေးနွေးပြတဲ့ကိုသီဟာသူရကိုမျိုးရန်အောင်တင်ကောင်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်အစီအစဉ်ကိုတော့ဒီမှာပဲကျွန်တော်ကိုပြပါခင်ဗျာ
ကိုသားညိုဆွေးနွေးတင်ဆက်သွားတဲ့အင်္ဂါည VO ရဲ့ဒိုင်းရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာဘော်ရူနေညက်နေပဲ6:00-9:00အထိလှုပ်ထွက်လွှင့်မဲ့အစီအစဉ်တွေကိုတော့ line to meter 1925တို့မှာဖမ်းယူနားဆင်နိုင်ပါတယ်အခုတော့သတင်းချင်းညို့ကိုမဆုမြတ်မွန်ကပြောပြမှာပါ
ခုအတန်းလွှင့်နေတဲ့အချိန်မှာပဲ American တပ်တန်းဖွဲ့ရွေးကောက်ပွဲအတွက်တချို့ပြည်နယ်တွေမှာမဲယုံတွေပိတ်သွားပါပြီ။လွန်ခဲ့တဲ့နိုင်ယွဲလောက်ကတည်းကဒီ Georgia, Indiana, Kentucky, South Carolina, Vermont, Virginia ပြည်နယ်တွေအပြင် Florida ပြည်နယ်ဒေသအများစုမှာမဲပေးပွဲတွေအဆုံးသတ်သွားပြီးမို့အစောပိုင်းမဲရလဒ်တွေလည်းတဖြည်းဖြည်းထွက်ပေါ်လာနေပါတယ်။အခုတပ်တန်းဖွဲ့ရွေးကောက်ပွဲဟာသမ္မတ Trump အပေါ်ပြည်သူထောက်ခံမှုကိုစမ်းစစ်တဲ့ဆန္ဒခံယူပွဲအဖြစ်မဲဆန္ဒရှင်အများကမြင်နေကြပါတယ်။သမ္မတ Donald Trump ကသူ့ရဲ့နေအိမ်လိပ်စာရှိရာ New York ပြည်နယ်အတွက်အဝေးရောက်မဲပေးခဲ့တယ်လို့အင်ဗျူတော်ပြောခွင့်ရကပြောပါတယ်။လူသေအလောင်းတွေအစုလိုက်ပြုံလိုက်မြုပ်နှံထားတဲ့တွင်းပေါင်း200ကျော်ကိုအီရတ်နိုင်ငံမှာတွေ့ရှိခဲ့ပြီးတော့ IS စစ်သွေးကြောတွေရဲ့လက်ချက်နဲ့တေဆုံးခဲ့သူတွေဖြစ်တယ်လို့ယုံကြည်ရကြောင်းကုလသမဂ္ဂကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။ဒီတွင်းတွေထဲမှာအလောင်းစုစုပေါင်း6000ကနေပြီးတော့12000အထိရှိတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးရဲ့အီရတ်ဆိုင်ရာကုလသမဂ္ဂအကူအညီပေးရေးအဖွဲ့တို့ကဒီအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံပဲရောက်နေတဲ့ရိုဟင်ဂျာတွေကိုနိုဗင်ဘာလတဲ့မြန်မာနိုင်ငံကိုစတင်ပို့မဲ့အစီအစဉ်ကိုဆက်မလုပ်ဖို့အတွက်မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာစုံစမ်းရေးမှူးရန်ဟီလီကဘင်္ဂလားဒေ့ရှ်ကိုတိုက်တွန်းလိုက်ပါတယ်။နိုဗင်ဘာလလယ်ကစပြီးတော့ရိုဟင်ဂျာတွေကိုရခိုင်ပြည်နယ်ပို့ဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကြားမှာအောက်တိုဘာ30ရက်နေ့ကသဘောတူခဲ့တာပါဒါပေမဲ့အခုအချိန်ကရိုဟင်ဂျာတွေမြန်မာနိုင်ငံဘက်ပြန်ဖို့မတင့်တော်သေးဘူးလို့စုံစမ်းရေးမှူးရန်ဟီလီကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ Coca-Cola, Gap, Mastercard, Turkey Lion Line, Korea Telecom နဲ့ဒီ Bangladesh ကအထည်ချုပ်လုပ်ငန်း DBL အပါအဝင်နာမည်ကြီးစီးပွားရေးလုပ်ငန်းကြီးအများအပြားကကိုယ်စားလှယ်တွေဟာတနင်္ဂနွေနေ့တုန်းကဒီခါမှာတနင်္လာနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံ Cox's Bazar ကဒီရိုဟင်ဂျာဒုက္ခသည်စခန်းတွေကို IOM နဲ့အတူတွားရောက်ခဲ့ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညို့ကိုမဆုမြတ်မွန်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်။ဒီကနေ့မနေ့ VOA အစီအစဉ်တွေကိုမနေ့6:00-9:00အထိ line to meter 24 40 51 တို့ကနေထုတ်လွှင့်ခဲ့ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.